Welcome to the Voice of America in Burmese.
mingla mne kin phit ja ba thi kya bio american tan ye 2022 khu ni july la 10 ye taning ngwe mne khin a season dwe ko american bi taw su washington dc myo daw ga ni dai yai thul lun pe ni ba de line do meter 24 40 51 ne line la meter 190 a pye BOA Facebook ဆာမျက်နှာကပါရုပ်တံနဲ့အတူပူရဲထုတ်လွန်ပေးနေပါတယ်ကျွန်တော်ကခင်မောင်ဆိုမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျွန်မခင်မြတ်တပ်ပါဒီမနက်ခင်းတနင်္ဂနွေကိုကိုခင်မောင်ဆိုမင်းနဲ့အတူပြောပြပေးပါပါရုရှားကိုအားပေးထောက်ခံတာအတွက်တရုတ်ကိုအမေရိကန်အစိုးရကသတိပေးလိုက်ပါတယ်တိရလင်ကသမရကသူ့ယာရုကနေနှုတ်ထွက်ပေးပါမယ်လို့လက်ခံလိုက်ပါတယ်အိန္ဒိယပိုင်းကက်ရှမီးယားဒေသမှာတော့ရေကြီးတဲ့အတွက်လူပေါင်း16ယောက်လောက်သေဆုံးနေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကမောင်ဆုံးမယ်
။ဟုတ်ကဲ့ခင်ဗျာ။အဲ့ဒီနောက်သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပြီးအဲ့ဒီအထက်ကကြားရမှာတကူကတော
့အနာဂတ်ကိုတိုင်းသားတွေရဲ့အကျိုးအတွက်လုပ်နေရဆိုလို့ရှိရင်ပေါ့။ဒါအနာဂတ်လူစုတွေရဲ့သဘောထားစံနာတွေလည်းဝင်ယူသင့်မယ်လို့ကျွန်မတော့မြင်တယ်ပေါ့လို့
နောက်ဒီမိုကရက်တစ်အစည်းအရုံး LDU ကစစ်ကောင်စီနဲ့ဆွေးနွေးတဲ့အကြောင်းသတင်းအပြည့်စုံမှကြားရမှာပါ။အဲဒီနောက်သတင်းဆောင်ပါတွေကိုလည်းဆက်လက်ထုတ်လွှင့်ပေးပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့ဒုအသံဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုထုတ်လွှင့်ပေးပါမယ်။အဲဒီနောက်ဒီကနေ့နောက်ဆုံးရထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြပါမယ်။
ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားနဲ့တရုတ်အစိုးရကမဟာမိတ်ဖွဲ့နေတဲ့ပုံမှာစိုးရိမ်နေလို့စစ်မှုအင်အားကြီးနိုင်ငံ20 G20 အစည်းအဝေးကျင်းပနေတဲ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်ကပြောကြားလိုက်ပါတယ
် I convey the deep concerns of the United States regarding Beijing's increasingly provocative rhetoric and activity
တရုတ်ပြည်သူသမ္မတနိုင်ငံကရုရှားနဲ့မဟာမိတ်ဖွဲ့နေတဲ့ပုံမှာစိုးရိမ်နေတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံကိုကျွန်တော်ထပ်ပြောခဲ့ပါတယ်လို့ပြည်နိုင်ငံခြားရေးဝန်ကြီးနဲ့9နိုင်ကြောကြားတွေ့ဆုံမှုအပြီးစနေနေ့ကသတင်းစာရှင်းပွဲမှာဝန်ကြီးဘလင်ကန်ကပြောကြားလိုက်တာပါတေအိုဆိုအာဟာဂျားနေရက်တည်တယ်လို့မထင်ကြောင်းနဲ့ကုလသမဂ္ဂမှာဆိုရင်လဲရုရှားကိုထောက်ခံမှုပေးနေပြီးရုရှားရဲ့ဝါဒဖြန့်ချိမှုတွေကိုထပ်ပြီးတော့ဖြန့်ဝင်နေတယ်လို့လည်းပြောပါတယ်တေအိုသမ္မတရှီဂျင်ပင်ရုရှားသမ္မတနဲ့ဂျွန်လ13ရက်နေ့တုန်းကဆက်သွယ်ပြောဆိုရမှာလဲရုရှားနဲ့မိတ်ဖက်ဆက်ဆံရေးတိစောက်ဖို့အတွက်ဆုံးဖြတ်ခဲ့တာကိုဝန်ကြီးဘလင်ကန်ကထောက်ပြခဲ့ပါတယ်။ရုရှားကအထူးစစ်ဆင်ရေးတရက်ဖြစ်တဲ့၃လုံးပြောဆိုနေတဲ့ယူကရိန်းပေါ်မှာကျူးကျော်မှုမှာတရုတ်ကရုရှားကိုထောက်ပံ့ကူညီမယ်ဆိုရင်ဒဏ်ခတ်အရေးယူမှုအပါဝင်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းအမေရိကန်ရရှိတွေကသတိပေးပါတယ်။တချိန်တည်းမှာပဲရုရှားတပ်တွေယူကရိန်းတောင်ဘက်ကန်ယွန်းတစ်လျှောက်ကပြန်ရုပ်သိမ်းဖို့မရှိသလိုယူကရိန်းရဲ့အရှေ့ပိုင်းဒွန်ဘတ်စ်ဒေသတစ်ခုလုံးမှာရှိတဲ့ယူကရိန်းတပ်တွေကိုခြေမုံပစ်မှာဖြစ်ကြောင်းဗြိတိန်နိုင်ငံဆိုင်ရာရုရှားတမ်မတ်ကြီးကစနေနေ့မှာပြောကြားလိုက်ပါတယ်။
ယူကရိန်းနိုင်ငံကိုရုရှားကျူးကျော်တဲ့စစ်ပွဲကိုတရုတ်ကထောက်ခံအားပေးနေတာကြောင့်တရုတ်အမေရိကန်ဆက်ဆံရေးရှုပ်ထွေးသွားစေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကတရုတ်နိုင်ငံခြားရေးဝန်ကြီးကိုစနေနေ့ကပြောပါတယ်။အပြန်အလှန်အနေနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကလည်းနှစ်နိုင်ငံဆက်ဆံရေးကမောက်ကမဖြစ်ကုန်ရတာနဲ့မိမိတို့တရုတ်နိုင်ငံဘက်ကချိန်ကြောက်မှုအဖြစ်အထင်လွဲနေတာကသာအမေရိကန်ရဲ့မူဝါဒတွေတလွဲတချော်ဖြစ်ကုန်တာလို့ပြစ်တင်ပြောဆိုလိုက်ပါတယ်။ဒါအပြင်အမေရိကန်အနေနဲ့တရုတ်ကိုကြောက်ရွံ့တဲ့ယောဂါခံစားဖြစ်ပေါ်နေတယ်လို့လူအများကယုံကြည်နေကြကြောင်းတရုတ်နိုင်ငံကထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါတယ်။အဲဒီလိုမျိုးချိန်ကြောက်မှုတွေကိုပိုပြီးဆိုးဝါးလာအောင်သာလှုပ်ခွင့်ပေးထားရင်တော့အမေရိကန်ရဲ့မူဝါဒတွေဟာလည်းလမ်းဆုံးသွားပြီလို့သူကပြောပါတယ်။အခုဆိုရင်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်ရှိသွားပြီးထိုင်းအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံရမှာမြမအရေးဆွေးနွေးလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ
မနစ်ကကျူဘာကနေညာစွာဆန္ဒပြမှုကိုဖြိုခွင်းရမှာပါဝင်ပတ်သက်နေတဲ့ကျူဘာအရာရှိ28ဦးကိုပြည်ဝင်ခွင့်ဗီဇာကန့်သတ်အရေးယူလိုက်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကစနေနေ့မှာကြေညာပါတယ်ကျူဘာကွန်မြူနစ်ပါတီရဲ့ထိပ်တန်းအဖွဲ့ဝင်တွေနဲ့ကျူဘာနိုင်ငံရဲ့ဆက်သွယ်ရေးနဲ့မီဒီယာဂန္ဓာတွေမှာတာဝန်ထမ်းဆောင်နေတဲ့အရာရှိကြီးတွေကိုအရေးယူရလို့လည်းကြေညာချက်မှာဖော်ပြပါတယ်။ပါတီတာဝန်ရှိသူတွေဟာ2021 July 17ရက်ငြိမ်းချမ်းစွာဆန္ဒပြတဲ့ရာနဲ့ချီတဲ့ပြည်သူတွေကိုအကြမ်းဖက်မတရားဖမ်းဆီးတာ၊ဟန်ပြတရားစီရင်ပြီးနှစ်ရှည်ထောင်ဒဏ်ချမှတ်လို့ရတဲ့မူတွေချမှတ်ခဲ့တာကိုလည်းကြေညာချက်မှာဆွဆဲထားပါတယ်။ ဒီဆန္ဒပြပွဲတွေဟာကွန်မြူနတီအုပ်ချုပ်တဲ့ကျူဘာမှာဆယ်စုနှစ်နဲ့ချီပြီးမတွေ့ခဲ့ရတဲ့အစိုးရဆန့်ကျင်တဲ့အကြီးဆုံးဆန္ဒပြပွဲတွေလည်းဖြစ်ပါတယ်။ကျူဘာအစိုးရဟာပြည်သူအချင်းချင်းရောပြင်ပကဘာနဲ့ပါဆက်သွယ်လုပ်လို့မရအောင်အင်တာနက်သုံးဆွဲမှုကိုလည်းထိန်းချုပ်ထားတယ်လို့အမေရိကန်နိုင်ငံဂျာယီဌာနကပြောပါတယ်။
လောက်ကျန်တပ်ဖြတ်ခံရတဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေရဲ့ရုပ်လောင်းတည်ယူလာတဲ့မော်တော်ယာဉ်နှန်းဟာတိုကျိုမြို့တော်ကနေအိမ်ကိုစနေနေ့မှာရောက်ရှိလာပါတယ်။တိုကျိုမြို့တော်ကနေအိမ်နဲ့နာရာမြို့ကလောက်ကျန်တပ်ဖြတ်ခံရတဲ့နေရာအနီးတစ်ဝိုက်မှာတော့ဝန်ကြီးချုပ်ဟောင်းတည်ဆုံမှုအတွက်ဝမ်းနဲ့ပူဆွေးသူတွေစနေနေ့ကစုဝေးခဲ့ကြပါတယ်။ဝန်ကြီးချုပ်ဟောင်းရဲ့ဇာပနာအခမ်းအနားကိုအင်္ဂါနေ့မှာစီစဉ်ထားပြီးရင်းနှီးတဲ့မိတ်ဆွေတွေတက်ရောက်ကြမှာဖြစ်တယ်လို့မီဒီယာတွေကပြောပါတယ်။တိုကျိုမြို့တော်အနောက်တောင်ဘက်ကီလိုမီတာ450အကွာမှာရှိတဲ့နာရာမြို့မှာတော့ဝင်းကြီးချုပ်ဟောင်းဓာတ်ပုံထောင်ထားတဲ့ဇပွဲမှာအမတ်တရပန်းစည်းတွေချဖို့လူတွေတန်းစီဆောင်ဆိုင်နေကြပါတယ်။ဝင်းကြီးချုပ်ဟောင်းကိုအနီးကပ်ပစ်ခတ်ခဲ့တယ်လို့တန်ရရှိတဲ့အသက်42နှစ်အရွယ်အမျိုးသားကိုတော့ရဲတပ်ဖွဲ့ကချက်ချင်းဆိုလိုဖမ်းမိခဲ့ပြီးအိမ်တွင်းပြစ်တနက်နဲ့ပစ်ခတ်ခဲ့တာဖြစ်နိုင်တယ်လို့အာဏာပိုင်တွေကယူဆပါတယ်။ဝင်းကြီးချုပ်ဟောင်းရဲ့မဲဆွယ်စီယုံရေးပွဲကိုစောင့်ချက်ပေးရတဲ့ဒေသခံရဲတပ်ဖွဲ့ကတော့လုံခြုံရေးအစီအမံတွေအားနည်းခဲ့ကြောင်းစနေနေ့မှာပြောဆိုခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ကမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 11.13 9ဒိုမီတာ40 kHz 9.13 9ဒိုမီတာ51kHz 5859နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တိရိလင်္ကာနိုင်ငံမှာစီးပွားရေးချက်တဲမှုတွေလနဲ့ချီခံစားနေရတဲ့အတွက်လူမှုကြာမကျေနပ်မှုတွေကြီးထွားနေချိန်မှာပဲစနေနေ့ကကိုလံဘိုမြို့တော်မှာရှိတဲ့သမရအိမ်တော်ကိုထောင်နဲ့ချီတဲ့ဆန္ဒပြသူတွေဝင်ရောက်စီးနှင်းခဲ့ကြတယ်လို့ဝန်ကြီးချုပ်အိမ်ကလည်းမိရှို့ခဲ့ကြပြီးတဲ့နောက်သမရကယာရုကနေထွက်ပေးဖို့အတွက်လက်ခံလိုက်ပါတယ်။ပါတီခေါင်းဆောင်နဲ့အစည်းအဝေးဆုံးဖြတ်ချက်ကိုသမရဂိုတာဘာယာရာဂျာပတ်စကာကလက်ခံခဲ့တာဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌကစနေနေ့နှောင်းပိုင်းမှာနိုင်ငံတော်ကိုရုပ်မြင်သံကြားကနေပြောကြားခဲ့ပါတယ်
။တဒိနပါခနာကန်ကြီးရဲ့စီမင်းအနသူရောဂတ်ဧကင်္ဂတာဝေအနု
အာနာလွှဲပြောင်းမှုချောချောမောမောဖြစ်စေဖို့အတွက်ဇူလိုင်23ရက်နေ့ယာရုကထွက်ပေးမယ့်အကြောင်းတိုင်းပြည်ကိုအသိပေးဖို့ကျွန်တော်ကိုပြောခဲ့တယ်လို့လွှတ်တော်ဥက္ကဋ္ဌမဟင်ဒရာယာပါအဘေဝါဒနာကပြောသွားတာပါသမရယာရုကနေထွက်ပေးဖို့လက်ခံလိုက်တဲ့အတွက်တိုင်းပြည်မှာမတည်မငြိမ်ဖြစ်အောင်ဆက်ပြီးမလုပ်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်ဆန္ဒပြသူတွေစီးနှင်းမှုမတိုင်ခင်မှာသမရရာဂျာပတ်စကာကိုဘေးလွတ်ရာလှည့်ဝဲနေရာတနေရာကိုစစ်တပ်ကပို့ဆောင်ပေးခဲ့တာဖြစ်ပါတယ်သူဟာနိုင်ငံစီးပွားရေးအကြီးအကျယ်ထိခိုက်နေတဲ့အတွက်အကြီးအကျယ်အပြစ်တင်ခံနေရတယ်လို့နှုတ်ထွက်ပေးဖို့လူလူရဲ့ဖိအားပေးမှုပေါင်းများစွာကိုလာပေါင်းများစွာခံနေရတာလည်းဖြစ်ပါတယ်။ပါတီစုံပါဝင်တဲ့အစိုးရတရားဖွဲ့ဖို့အတွက်နှုတ်ထွက်ပေးမယ်လို့ဝန်ကြီးချုပ်ကကန့်နှံ့ခဲ့ပြီးတဲ့နောက်မှာအခုနောက်ဆုံးသမရလည်းထုတ်ဖို့အတွက်ကြေညာခဲ့တာဖြစ်ပါတယ်
။အီရန်နိုင်ငံမှာနိုင်ငံတော်လုံခြုံရေးကိုထိပါအောင်ပူးပေါင်းကြံစီခဲ့တယ်ဆိုပြီးပြုပြင်ပြောင်းလဲရေးလိုလားသူထင်ရှားတဲ့တက်ကြွလှုပ်ရှားသူတဦးကိုအာဏာပိုင်တွေကဖမ်းဆီးလိုက်ကြောင်းအစိုးရအဖွဲ့သတင်းမှာဖော်ပြလိုက်ပါတယ်။တက်ကြွလှုပ်ရှားသူမူစတာဖာတက်ဇဒက်ကိုနိုင်ငံတော်လုံခြုံရေးကိုထိခိုက်စေမဲ့ပူးပေါင်းကြံစီမှုနဲ့အချက်အလက်တွေစုဆောင်းမှုဆွဆွဲချက်နဲ့တောက်ချန်နေကဖမ်းဆီးလိုက်ကြောင်းအီရန်နိုင်ငံက Fast သတင်းမှာဖော်ပြလိုက်ပါတယ်။အီရန်နိုင်ငံရဲ့သဘောထားတင်းမာတဲ့သမရမာမုတ်အမာဒီနီဂျက်ပြန်လည်ရွေးခံခဲ့ရတဲ့2009ခုနှစ်ကရွေးကောက်ပွဲကိုစတင်တဲ့ဆန္ဒပြပွဲတုန်းကလည်းသူဟာဖမ်းဆီးခံခဲ့ရပြီးအကျဉ်းတောင်ထဲမှာနှစ်ရှည်ကြားခံခဲ့ရပါတယ်။သူဟာအီရန်နိုင်ငံရဲ့ထိပ်တန်းခေါင်းဆောင်တွေအစင်းမြင့်အရာရှိတွေကိုဝေဖန်ခဲ့တဲ့အတွက်လူသိများတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတဦးဖြစ်ပါတယ်။ဒီတော့အတွင်းအီရန်လုံခြုံရေးတပ်ဖွဲ့တွေကိုလက်နက်စွပ်ဖို့တိုက်တွန်းခဲ့တဲ့စာတစောင်းလူမှုကွန်ရက်မှာတင်ခဲ့တဲ့အီရန်ရုပ်ရှင်ဖန်သီးသူနှစ်ဦးကိုပြည်ပရောက်အတိုက်ခံနေတဲ့ဆက်သွယ်ရဲဆိုပြီးနိုင်ငံတော်လုံခြုံရေးထိခိုက်စေမှုနဲ့တောက်ချန်တွေကဖမ်းဆီးလိုက်ကြောင်းအစိုးရပိုင်အင်အားအနေသတင်းဌာနကပြောပါတယ်ခင်ဗျာ
။ကမ္ဘာအကြီးဆုံးလောင်းစားဝိုင်းတွေရှိတဲ့မကာအိုမှာကိုဗစ်ကူးစက်မှုတိုးမလာအောင်အာဏာပိုင်တွေကကြိုးပမ်းနေကြပါတယ်။ကာစီနိုလောင်းကစားရုံတွေအပါအဝင်စီးပွားရေးနဲ့ကုန်ထုတ်လုပ်ငန်းတွေအားလုံးနှိပါကိုလာမယ့်တနင်္လာနေ့ကစပြီးသတင်းတစ်ပတ်ကြာပိတ်ထားတော့မှာဖြစ်ပါတယ်။အခုလိုပိတ်ထားမယ့်အကြောင်းမကာအိုမြို့တာဝန်ရှိသူတွေကစနေနေ့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့တာဖြစ်ပါတယ်။ဟိုတယ်ရီစူပါမားကတ်တွေနဲ့ဆေးဆိုင်တွေအပါအဝင်အဓိကဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကိုတော့ဖွင့်ပေးထားမယ်လို့ပြောပါတယ်။မကာအိုမှာစနေနေ့ကကိုဗစ် -19 အကူးစက်ခံရသူနောက်ထပ်82ဦးထပ်ပြီးတွေ့ခဲ့ရတဲ့အတွက်ဂျွန်လာလေကစပြီးအခုချိန်ထိကူးစက်စုစုပေါင်းက 1384ယောက်ရှိသွားပြီဖြစ်ပါတယ်။လူပေါင်း 18,000 ကျော်ကို quarantine လုပ်တိချခွဲနေထိုင်ခိုင်းထားတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ COVID ကူးစက်မှုတိုးလာရင်ကင်တွယ်အောင်ကျူးနှာယောင်ကျိုးစားတဲ့အနေနဲ့ဟိုတယ်တစ်ခုကိုလည်းတောက်ကြံတွေကစပြီး COVID ဆေးကုသရေးဌာနဖြစ်သုံးမှာဖြစ်ကြောင်းပြောပါတယ်
။အိန္ဒိယထိန်းချုပ်ထားတဲ့ Kashmir ဒေသမှာနှစ်စဉ်ဟိန္ဒူဘုရားပုတွေလာရောက်နေတဲ့အချိန်တော်အတွင်းတောက်ကြံတွေကရုတ်တရက်မိုးတီးထန်စွာရွာသွန်းခဲ့တဲ့အတွက်ကြောင့်ရေကြီးရေရှမ်းဖြစ်ကအ ਨੇ ဆုံးလူ16ဦးသေဆုံးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒါအပြင်လူ40ဦးလည်းပျောက်ဆုံးနေတယ်လို့ဆိုပါတယ်။အဲဒီလိုအခြေအနေတွေကြောင့်ဟီးမွေနာတောင်တန်းပေါ်ကဟိန္ဒူနတ်ဘုရားလှိုင်ကူကိုဖူးမြော်ဖို့လာရောက်ကြတဲ့သူအ ਨੇ ဆုံး1000ခွဲလောက်ဟာလမ်းခီးမှာပဲပိတ်မိနေကြပါတယ်။အိန္ဒိယစစ်တပ်ကတော့ဘုရားဖူးအများစုကိုအခြေဆိုင်စခန်းတစ်ခုကိုပြောင်းရွှေ့ပေးခဲ့ပါတယ်။ဒါအပြင်ဒဏ်ရာရတဲ့သူတွေကိုစေယုံပို့ပေးဖို့အတွက်အ ਨੇ ဆုံးရဟတ်လျင်၄စီးကိုလည်းဖြန့်ကျက်ထားတယ်လို့အာဏာပိုင်တွေကစနေနေ့ကပြောပါတယ်။မိုးရွာသွန်းမှုကြောင့်စခန်းပေါင်း2000လောက်နဲ့မိဖို့ကြောင့်အဖြစ်အသုံးပြုတဲ့တဲတွေပျက်စီးကုန်တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကတော့အဲ့ဒီလိုရာသီဥတုဆိုးဝါးနေတဲ့အချိန်အတွင်းမှာပျောက်ဆုံးနေတဲ့သူတွေကိုဆက်လက်ရှာဖွေနေကြပါတယ်ခင်ဗျာ။ဒီကနေ့တနင်္ဂနွေမနက်ခင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြပေးတာပါ VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးသတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုထုတ်လွှင့်ပေးပါမယ်ပထမဆုံးအနေနဲ့လာဟူဒီမိုကရက်တစ်အစည်းအရုံး LDU ဟာစစ်ကောင်စီနဲ့တုံးရက်သာရင်းညာရေးဆွေးနွေးပြီး LDU ကအားလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်မြောက်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရစတဲ့ကိစ္စတွေကိုအလေးထားဆွေးနွေးခဲ့ပါတယ်။ဒီရင်းညာရေးဆွေးနွေးပွဲကို LDU အထွေထွေအတွင်းရေးမှူးကဥဆောင်တက်ခဲ့တာဖြစ်ပြီး LDU ဥက္ကဋ္ဌကတော့တက်ရောက်ဖို့ညှင်းဆိုခဲ့တာလည်းဖြစ်ပါတယ်။ဒီဆွေးနွေးပွဲအတွင်းမှာအဖွဲ့အစည်းအတွင်းစည်းလုံးရေးအတွက်ပြန်လည်ညှိနှိုင်းကြဖို့ရှိပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါ
။လာဟူဒီမိုကရက်တစ်အစည်းအရုံးLDU ကိုယ်စားလှယ်တွေနဲ့ဇူလိုင်လ9ရက်ကြာသပတေးနေ့တုန်းကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအွန်လိုင်းနဲ့တွေ့ဆုံဆွေးနွေးပြီး10ရက်နဲ့9ရက်နေ့တွေမှာတော့ညဉ့်ဉန်းရေးဆွေးနွေးမှုအဖွဲ့နဲ့ဆွေးနွေးခဲ့တာပါစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံစဉ်အဓိကဆွေးနွေးဖြစ်တဲ့အချက်တွေကို LDU ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုအခုလိုပြောပါတယ
်တကယ်တော့ဒီတကယ်စစ်မှားတဲ့ဖက်ဒရယ်စနစ်ကိုသွားမယ်ပေါ့နော်ကျွန်တော်တို့ဖက်ကမှပြောပြတာတော့အားလုံးပါဝင်တဲ့သူစုစွင်းနေပြီလားအော်လိုချင်တယ်ပေါ့ပါဝင်သိပါဝင်ထိုက်တဲ့သူပါဝင်လာအောင်ဖြစ်စီချင်ပါတယ်ပေါ့နော်တခုကတိုင်းတာလက်နဲ့ gain အပီရမရတော့ကိုလို့အတူတကွစွင်းနေပြီမစဘောမသူစုစွင်းနေအဖြစ်ရှာတဲ့အဲ့လိုဖြစ်စီချင်တယ်ပေါ့နော်နောက်ပြီးတော့ဒီလူသားချင်းစာနာထောက်ထားတဲ့အကူအညီပတ်သားစီမရှိဆောင်ရည်ပေးနိုင်မှုဘောနော်အဲ့ဒါလည်းဆွေးနွေးခဲ့တယ်
။ညဉ့်ဉန်းရေးဆွေးနွေးရေးအဖွဲ့နဲ့ဆွေးနွေးချိန်မှာတော့အဓိက27ရာစုပင်လုံကချမှတ်ထားတဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း123ပါအချက်တွေကိုရှင်းလင်းဆွေးနွေးခဲ့ကြောင်းပြောပါတယ်။စစ်ကောင်စီဘက်ကတော့ရခင်တိုင်းသားလက်နက်ကိုင်တွေနဲ့ဆွေးနွေးစဉ်ကအတိုင်းပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောင်ရေးကိစ္စညဉ့်ဉန်းရေးနဲ့ဒေသတွင်းဖွံ့ဖြိုးရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ညဉ့်ဉန်းရေးဆွေးနွေးပွဲကို LDU ကအထွေထွေအတွင်းမှုကြာစောလမွန်တွဲဘက်အတွင်းမှုနဲ့ကြာယာကုတ်ဘူအလုံးမှုဆောင်ကော်မတီဝင်ကြာဖူးတို့တက်ရောက်ခဲ့တာဖြစ်ပါတယ်ဥက္ကဋ္ဌကြာခွန်စာနဲ့ဒုဥက္ကဋ္ဌကြာဟားကတော့စစ်ကောင်စီရဲ့ညဉ့်ဉန်းရေးဆွေးနွေးပွဲကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့ပြီးတက်ရောက်တဲ့ LDU ကိုယ်စားလှယ်အဖွဲ့ကိုအတိအမှတ်မပြုကြောင်းနဲ့အဖွဲ့အစည်းကထုတ်ပယ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ် LDU ပြောရေးဆိုခွင့်ရှိသူကတော့နှစ်ဖက်အကြားသဘောထားကွဲပြားမှုတွေကိုလက်ရှိပြန်လည်ညှိနှိုင်းဖို့ရှိနေကြောင်းပြောပါတယ
်ဟိုဒေတာမှပြောရောက်လို့ရှိဟိုဖက်ဒီဖက်ဟောပြားရှင်းနေနေတော့ဒီလိုမျိုးဝေဝါဒကွဲပြားမှသူကွဲတာတော့မဖြစ်ရှိရှိဘူးပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ရှင်းရှင်းလုံးလုံးနဲ့ဖြစ်ရှိခြင်းနဲ့ပါဖြစ်လဲညောလာကွာလူကြီးလည်းမဲတယ်သူစီစီဖြစ်ဖြစ်နော်အဲ့ဒါကြောင့်ကြည်ပြာတော့မိမာပါလို့
လာဟုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဒေါ်အေးတီရာမြစ်က LDU အနေနဲ့အဖွဲ့အစည်းရဲ့မူဝါဒစီမင်းစည်းကမ်းကိုအခြေခံပြီး နှစ်ဖက်ပြန်လည်ဆွေးနွေးဖို့လိုမယ်လို့ရှုမြင်ကြောင်းပြောပါတယ်။ဒါအပြင်အဖွဲ့ရဲ့အရေးကြီးတဲ့ဆုံးဖြတ်ချက်ချရမှာလူမှုသဘောထားကိုရယူတင်ကြောင်းလည်းအခုလိုဆက်ပြောပါတယ
်။ဒီသမမြင်လာတော့အလားတူတိုင်းရင်းသားတွေရဲ့အကျိုးအတွက်လုပ်နေရဆိုလို့ရှိရင်ပေါ့။ဒါလားလူမှုတွေရဲ့သဘောထားဆန္ဒတွေလည်းအဲ့ဒီကိမဲ့လေးကျမတော့မြင်ရပေါ့လေဒီမျိုးဆုံးဖြတ်ချက်ကြီးကြီးမားမားထားအဲ့ဒီနေရာမျိုးနေမှာပေါ့အာဒါကလူထုရဲ့ကိုဇာပြုအဖွဲ့အစည်းတွေလည်းရှိတယ်ပေါ့လူချင်းချင်းပိုင်းကရှိမယ်ဘာသာရေးအဖွဲ့အစည်းလည်းရှိတယ်အမျိုးသမီးအဖွဲ့အစည်းလည်းရှိတယ်ပြီးတော့ဒီအရက်ဖက်အဖွဲ့အစည်းပေါ့နော်လူမှုအဖွဲ့အစည်းတွေလည်းရှိရဲ့ဒီအဖွဲ့အစည်းတွေလည်းချိတ်ဆက်ပြီးတော့ခဘောထားပြီးပေါ့နော်ဇာကြီးတင်လေလေကျမတော့မြင်လေ
လောလောဆယ်မှာတော့စစ်ကောင်စီရဲ့ညဉ့်ညံ့ရေးဆွေးနွေးပွဲကိုတက်ရောက်ဖို့တိုင်းသားလည်းနဲ့ကင်ဆယ်ဘွဲကစည်ရင်ပေးထားပြီးကိုးဘွဲနဲ့ဆွေးနွေးထားပြီးဖြစ်ပါတယ်ဆွေးနွေးဖို့ကြံရှိနေတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့စစ်ကောင်စီကြားမှာတော့တပ်စခန်းသုံးခုနေရာရွှေ့ပြောင်းပေးရေးကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်အကြားမှာမပြေမလည်ဖြစ်နေတာတွေရှိနေတာကြောင့်ဆွေးနွေးပွဲဖြစ်မဖြစ်ကတော့မရေမရာရှိနေစေဖြစ်ပါတယ်ခင်ဗျာ
ငញ្ញန်ရေးဆွေးနွေးပွဲအကြောင်းကိုညံဝင်းအောင်ပြောပြတာပါအခုဆက်လက်ပြီးအပတ်စဉ်တင်ဆက်နေကြဒို့အတန်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အခုတင်ဆက်မဲ့ဒို့အတန်အစီအစဉ်မှာတော့မြန်မာနိုင်ငံမှာစက်ရုံပိုင်ရှင်အလုရှင်တွေဟာနိုင်ငံရေးစီးပွားရေးမတည်မငြိမ်ဖြစ်နေတာကိုအခွင့်အကောင်းယူပြီးအလုသမားတွေပေါ်ဖိနှိပ်တာအလုသမားအခွင့်အရေးတွေချိုးဖောက်တာတွေလုပ်နေတဲ့အကြောင်းအခြေအနေတွေကိုစူးစီးတင်ပြထားပါတယ်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ
်လွတ်လပ်စွာသတင်းဖွဲ့စည်းဝင်လည်းမရှိဘူးဆွေးနွေးဟီနိုင်ခွင့်လည်းမရှိဘူးအလုံသမားအတန်မထွက်နိုင်ဘူးเนาะဒီလိုဖိနှိပ်မှုတွေနဲ့အလုံးလုံးနေရတဲ့လုပ်ငန်းခွင့်တွေအဲ့ဒါကြုံပြုခံနေရတဲ့နေရာတာဖြစ်တယ်ပေါ့နော်
မြန်မာနိုင်ငံအတွင်းကစက်ရုံအများပြားမှာအလုသမားခေါင်းပုံဖျက်ခံရတဲ့အခြေအနေတွေရှိနေပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကမြန်မာအထက်ကျုပ်ကဏ္ဍမှာအလုသမားတွေအတွက်လုပ်ငန်းခွင့်အနေထားပြောင်းလဲတိုးတက်မှုတွေအများကြီးဖြစ်ပေါ်ခဲ့ပေမယ့်ဆရာနာသိမ့်မီကလေးကနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်တာကိုအခွင့်ကောင်းယူပြီးအလုပ်ရှင်တွေဟာအလုသမားအခွင့်အရေးဖိနှိပ်မှုတွေလှုံ့ဆော်လာပါတယ်။ဒီဆောင်မှအပြည့်စုံကိုဆက်လက်တင်ဆက်ပေးသွားပါမယ်။
ညဘက်လူကြီးတိတ်ချိန်ည12နာရီမှာအထက်ကျုပ်စက်ရုံကအလုဆင်းလာတဲ့လူအုပ်ကြောင့်ပုံဝန်ကျင်ကစူညံသွားပါတယ်ညမောင်မောင်မမဲတဲ့အချိန်ပိုအလုဆင်းပြီးအိမ်ပြန်နေကြတဲ့အဲ့ဒီအလုသမားတွေထဲမှာမဇ္ဇပယ်လည်းပါဝင်ပါတယ်မဇ္ဇပယ်ကအရှိတကုံမြို့နယ်စက်မှုဆောင်မှာရှိတဲ့အဲ့ဒီအထက်ကျုပ်စက်ရုံမှာအလုဝင်နေတာ6လခန့်ရှိပြီဖြစ်ပါတယ်ဒီစက်ရုံမှာအလုလုပ်ရတဲ့မဇ္ဇပယ်ရဲ့အလုချိန်ကမနက်9နာရီခွဲကနေနေ့လယ်ထမင်းစားချိန်နိုင်ွက်နာပြီးညနေ4နာရီအထိပုံမှန်အလုပ်ချိန်8နာရီဖြစ်ပါတယ်။4နာရီနောက်ပိုင်းအချိန်ပိုဆင်းရတာကတခါတလေည12နာရီအထိဖြစ်တာကြောင့်မဇ္ဇပယ်ဟာစက်ရုံမှာထမင်းစားချိန်ပဲအနာရပြီး16နာရီကြာအလုပ်ဆင်းနေရတာဖြစ်ပါတယ်။မဇ္ဇပယ်ကအခုလိုအလုပ်ဆင်းနေရတာတွေကိုသူ့အပါဝင်စက်ရုံကအလုပ်သမားတွေဟာညှဉ်းဆဲနိုင်ခွင့်မရှိကြပဲညှင်းလိုက်ရင်အလုပ်ဖြုတ်ခံရမှာကိုစိုးရိမ်နေကြတယ်လို့ဆိုပါတယ်။
ကိုယ်ရရသဘောတူတော့စီရင်မိတာမဟုတ်သူကတော့အခုအထက်ပုံကြီးဆိုလို့ရှိရင်ဘဒူဘဒူဆင်းရမယ်အန်ဒယ်လိုက်တော့ဘဒူဘဒူဆိုပြီးတော့ဘနောက်သူကတခါလဲအိုဒီစီရင်ကောက်ပြီးတော့ပြောတာကိုရီကိုစီရင်လားမစီရင်လားအဲ့လိုလားမေးပြီးတော့ပြောတာလည်းမရှိဘူးဘနောက်ခေါင်းဆောင်ကြီးကတခါလဲစီရင်ရထားခဲ့တာ
မဇ္ဇပယ်ကကိုဗစ်ကာလတခြားအလုရှာရအခက်အခဲတွေကြောင့်နေစားအဖြစ်သာအလုလုခဲ့ရပြီးအခုမှဒီစက်ရုံမှာလာကစားအဖြစ်ပထမဆုံးအလုပ်ပြင်ရခဲ့တာပါအဲ့ဒါကြောင့်အလုပ်ကင်ဆုံးရှုံးမှဆိုးနေတာနဲ့စာဝတ်နေရီလိုအပ်ချက်တွေကြောင့်အခုလိုအဆင်မပြေမှုတွေကိုသီးခံမှုဆုံးဖြတ်ထားကြောင်းသူကပြောပါတယ်မဇ္ဇပယ်တို့အလုပ်သမားတွေပေါ်စက်ရုံဘက်ကလှုပ်ဆောင်မှုတွေကအလုပ်သမားခွင့်ရချိုးဖောက်မှုတွေနဲ့ပါဝင်နေပြီးဒါကအနာသိမှုပြီးကလေးကလုပ်ငန်းခွင့်အတွင်အလုပ်ရှင်တွေကအလုပ်သမားခွင့်ရတွေကိုလေးစားလိုက်နာမှုမရှိတော့ဘူးဆိုပြီးပြောဆိုနေကြတာတွေရဲ့ဥပမာတစ်ခုပဲဖြစ်ပါတယ်အချိန်မိုနဲ့ပတ်သက်လို့ယင်းနှိမ့်ညွတ်မှုကော်မရှင်ဒိုက်ကာရဲ့ခွင့်ပြုမိန့်နဲ့လှုပ်ဆောင်နေတဲ့ကုမ္ပဏီလုပ်ငန်းတွေမှာတနေ့ကိုအချိန်ပို3နာရီစနေနေ့မှာအချိန်ပို9နာရီနဲ့တပတ်ကိုအချိန်ပို9နာရီ20ခွင့်ပြုတယ်လို့2019ကထုတ်ပြန်ထားခဲ့ပါတယ်။အဲဒီအတွက်ကာယံကက်ရှင်အလုပ်သမားတွေရဲ့လက်မှတ်မှုရှင်လည်းပူးတွဲတင်ပြဖို့လိုတယ်လို့လည်းဖော်ပြပါတယ်။ဒါပေမဲ့လက်ရှိလုပ်ငန်းခွင့်တွေမှာတော့အချိန်ပိုသတ်မှတ်တာနဲ့ခိုင်းစေတာတွေကိုအလုပ်ရှင်စိတ်ကြိုက်ပြုလုပ်လာကြတယ်လို့ အလုံသမားတွေရဲ့သဘောဆန္ဒမပါဘဲအချင်းပိုခေါ်ယူတာတွေလုပ်နေကြတဲ့အကြောင်းအလုံသမားတွေကဒုအတန်ကိုပြောပါတယ်။လှိုင်တန်ရရွှေလင်းမန်းစက်မှုစုံကထဲချုပ်စက်ရုံတစ်ခုမှလောက်ကင်နေတဲ့အလုံသမားကိုတန်းစင်ကတော့
ကျွန်တော်တို့ဖြစ်စီနေတာမှာဟိုဒါအလုံရှင်တဲ့အလုံသမားမှာဆန္ဒတစ်ခုရှိတယ်ပေါ့မှာဟုတ်တယ်ဒါလေဘာဖူလိုရီတီကလည်းတတ်မှတ်ထားတယ်ပေါ့အလုံသမားမှာအလုံဆင်းပါမယ်အော်ဒီနရီဆင်းပါမယ်ဆိုတော့ဟိုကလက်မှတ်ကပြီးရင်ဖူလိုရီရုံးကဒစိတ်တုံးအဲကျွန်တော်ပထမတော့ကကျွန်တော်တို့ဟိုဒါ2021ကိုလပိုင်းအထိကိုဘန္နနာရီကနေဘန္နနာရီအထိအော်ဒီဆင်းပါမယ်ကာယကံရှင်တဦးချင်းမှာလက်မှတ်ဝန်ခံကတိလက်မှတ်ထိုးပါသည်ဆိုတော့စာတမ်းလေးပါတယ်ကိုပြောကိုလာပိုင်းနောက်ပိုင်းကနေပြီးတော့လုံးဝအဲ့ဒီစာတမ်းကိုပါမလာတော့တာပြောမယ်ဆိုရင်တော့ဥပဒေကိုလက်တလုံးကြားလောက်သွားတာပေါ့
ပြီးခဲ့တဲ့2011ခုနှစ်ကနေ2020ခုနှစ်တိဆယ်နှစ်တာကာလအတွင်းနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့တဲ့အထက်မှာအလို့သမားဥပဒေပြင်ဆင်ပြောင်းလဲရေးတွေလည်းပါဝင်ခဲ့ပါတယ်အဲ့ဒီထက်မှာသမတ်ကတွေတရားဝင်ဖွဲ့စည်းနိုင်မှုအနိုင်ဆုံးလောကလစာသတ်မှတ်နိုင်မှုလူမှုဖူလုံရေးခန်းစား권နဲ့ကြည်ကြဲပြင်းပြင်းရရှိနိုင်မှုနဲ့အတင်းအဓမ္မလိုအားခိုင်းစေတာတွေနဲ့ပတ်သက်ပြီးတင်းကျပ်တဲ့စည်းမျဉ်းစည်းကမ်းတွေချမှတ်နိုင်ခဲ့တာတွေလည်းပါဝင်ပါတယ်အရင်ကဒီလိုအလို့သမားအခွင့်အရေးတိုးတက်မှုတွေရှိခဲ့ပေမဲ့လည်းစတဲ့အနာသိမ့်ပြီးနိုင်ငံအနှံ့မှာလူခွင့်ရေးချိုးဖောက်မှုတွေမြင့်တက်လာတာတရားဥပဒေစိုးမှုအားနည်းလာတာတဲ့နောက်မှာအလို့သမားတွေရဲ့ဥပဒေပါရပိုင်권အခွင့်အရေးချိုးဖောက်ခံရတာတွေလည်းအများပြားထပ်ပြီးဖြစ်လာပါတယ်မြန်မာနိုင်ငံကုန်ထုံးနယ်စက်မှုလက်မှုအလို့သမားများအဖွဲ့ချုပ် IWFN ဥက္ကဋ္ဌမတ်ခိုင်ဆောင်ကလက်ရှိစက်ရုံလုပ်ငန်းခွင့်နေမှာအလို့သမားခွင့်ရေးစံနှုန်းနဲ့မကိုက်ညီတာတွေရှိတဲ့အကြောင်းသဘောတူပြောဆိုပါတယ်
ဒီနေ့လုံသမားတွေရဲ့အခြေအနေကမဖြစ်သွားလဲဆိုတော့ minimum wage ကိုပဲရရှိပြီးတော့မှအလုံးချိန်ဆိုလို့ရှင်လဲအာရမခိုင်းစင်မှုတွေဖြစ်လာတယ်အဲ့တော့အာရမခိုင်းစင်မှုဆိုတာဘာကိုပြောချင်တာလဲဆိုတော့ overtime ဆင်းခိုင်းတယ်မဆင်းမနေရ overtime မလုပ်ဘူးဆိုတော့နောက်နေ့မလာနဲ့ဆိုတော့ဖိအားပေးမှုတွေရှိတယ်အဲ့တော့ overtime ခိုင်းတာလဲသူတို့က overtime ကြေးမပေးဘဲနဲ့ခိုင်းတယ်စက်ရုံတွေပိုပိုများလာတယ်အဲ့ဒီပြင်ကမှ Sunday ပေါ့နော်တနင်္ဂနွေမှလဲဆင်းခိုင်းတယ်နှစ်ဆမပေးဘူးပေါ့တကယ်ဆိုဆန်းတဲ့ကကိုကအလုံးမလုံးဖြင့်ပတ်ဆိုင်ရမယ်နေလေ။အဲပြီးတော့ကြတော့ဒီလူမှုလုံရေးချင်းနဲ့ပတ်သက်လို့ရှင်လည်းမရတော့ဘူး။ဆိုတော့ဥမာဆေးခွင့်ပေါ့။အလုံးသမားတယောက်ကဒီခွင့်ပြတ်ချင်တယ်ဆိုသူတို့မှာရမ်းဖျားရှိတယ်။သူဆိုလွယ်လွယ်ပဲကွန်ဆောင်လုံသမားရေးဆိုလည်းခွင့်မပေးဘဲနဲ့အလုံးထုတ်ဘူးအလုံးထုတ်လိုက်တယ်ပေါ့နော်။ဆိုတော့ဥပဒေပါခံစား권ဆိုတာဘာမှမရှိတော့ဘူး
။မခိုင်ဆောင်ကအလုံးယုံဆက်ယုံအများစုကအလုံးသမားအခွင့်အရေးတွေချိုးဖောက်နေတယ်လို့ယုံကြည်ပြီးအလုံးရှင်တွေဟာနိုင်ငံရေးအခြေအနေမတည်ငြိမ်တာကိုအခွင့်ကောင်းယူပြီးပြောင်ပြောင်တင်းတင်းချိုးဖောက်လာကြတာဖြစ်တယ်လို့ပြောဆိုပါရယ်လုပ်ငန်းအခွင့်အတွင်းကရတဲ့နဲ့အချိန်ပိုကြီးကြွန့်ကျင်ကြီးကုန်ထုတ်လုပ်မှုစုကြီးရပ်မှန်ကြီးတို့လိုလှုပ်အားခတွေကိုပုံစံမျိုးစုံနဲ့ဖျက်တောက်တာမျိုးတွေရှိနေပေမဲ့အလုပ်ချိန်တွေနဲ့တနေ့ပြင်းပြရမယ့်အလုပ်စံချိန်တွေကတော့တိုးလာနေပါရယ်
သူကစံချိန်တွေကိုအလုပ်တွေကြောင်းနဲ့ခတ်ကြတော့လောဝတဲ့လူတွေကဖိအားရည်များပြီးတော့ဒါတချို့ဆိုလို့ရှိရင်ချွေးမစားသေးမပေါက်ချင်းမပါချင်းမတော့ရတဲ့လူတွေဆိုရင်ဒီလိုမျိုးလောက်လဲကိုယ်လေးလည်းဒီပဲအထိတ်ကြတဲ့အခါဆိုလို့ရှိရင်ခေပောက်ချင်းအိမ်ကသွားချင်းနဲ့မသွားရဘူးခေပောက်ချင်းနဲ့မတော့ရဘူးလေဟိုအော်ဘီဒါလေးဆိုလို့ရှိရင်ဘူအမဆိုလို့ချွေးတော့မစားရဘူးတချို့ဆိုလို့ရှိရင်ကြိုက်တယ်မပြတ်မှဆိုလို့ပေါ့နော်လမ်းနဲ့မဆိုလို့ရှိရင်အဲ့ဒီတော့တောင်းတဲ့တိုက်ကကိုမြလို့ရှိရင်လေပြောရဆိုတာကြားလို့ဆိုတော့မကောင်းဘူးက
အထဲချုပ်အလုပ်သမားမဆက်ဘဲကပြောပြတာပါအလုံသမားသမတ်ကများအဖွဲ့ချုပ် CTUMC ကိုတိုင်ကြားထားတဲ့အမှုပေါင်း80ခန့်ရှိပြီးအဲ့ဒီထဲမှာနိုင်ငံတကာ brand တွေကိုချုပ်လုပ်နေတဲ့စက်ရုံတွေလည်းပါဝင်နေပါတယ်။ IWFN ဥက္ကဋ္ဌမတ်ခိုင်ဆောင်က
ဒီလောက်ချုပ်ဖောက်မှုတွေဖြစ်နေတာကိုဘယ်လုံးရှင်မှာရေးမြူခံတာပါကြောင်။ဒါဟာရှင်းတယ်။ဒီအလုံရှင်နေသည်နော်ဒီစစ်တပ်ကိုဒီအာဏာရှင်ကိုဗန္နာရေးရဒီဟာထောက်ခံနေတယ်။သူတို့ရဲ့စနစ်မှာရှိတဲ့သူတွေကို supporting ပေးနေတယ်ဆိုတာထင်ရှားတယ်။ဒီနေ့ထားမှာအပြီးဆိုင်ရရင်းနှီးမြှုပ်နှံတဲ့ brand တွေသူတို့သိနေတယ်မြင်နေတယ်သို့တော့သူတို့ရဲ့ကုတ်အောင်ကွန်တက်လို့ခေါ်တဲ့လိုက်နာရမယ့်စီကန်တွေကိုလည်းသူတို့မလိုက်နာဘူးအဲသူတို့ရဲ့ဆက်ယုံတွေကိုလိုက်နာဖို့အတွက်လည်းဖိအားမပေးနိုင်ဖြစ်လည်းမဖြစ်နိုင်အဲ့တော့ဒါကြောင့်မို့လို့ကျမတို့ကအခုဆိုလို့ရှိရင်အပြီးဆိုင်ရ brand တွေကိုရင်းနှီးမြှုပ်နှံတဲ့သူတွေကိုမြန်မာပြည်ကနေထွက်သွားဆိုပြီးတော့မှတောင်းဆိုတဲ့ campaign ကိုလုပ်နေတယ်
လိုင်းတရအထက်ချုပ်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဒေါက်တာခင်မောင်ဦးကအလုံသမားအခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတာကိုညင်းဆို့ထားပြီးအဲ့ဒီလိုရှိခဲ့ရင်အသင်းချုပ်ကိုတိုင်ကြားနိုင်ပြီးလိုက်လံဖြည့်ရှင်းပေးမယ်လို့ပြောဆိုပါရယ
်ကျွန်တော်တို့ကတော့အကြမ်းင်းသရုပ်တွေအားလုံးကိုဥပဒေရောအားလုံးလိုက်တာကိုဆက်မတာရဲ့ရှိသမျှဥပဒေအကုန်လုံးကိုအရေးတိုင်းကမှပို့ပြီးတော့မြင်းဆိုင်ဖို့ဆက်ရုံမျိုးနဲ့ကျင်းကြတဲ့အရေးကြီးရတယ်ပြောရတာရှိတယ်ဒီနေ့ဆိုတော့ဘယ်လိုတော့ဘာဒီနေ့လိုက်တာယူကြည့်တယ်လေဘော်လိုက်တာယူကြည့်တယ်ကျွန်တော်လည်းအမြဲတမ်းလိုလိုပဲအဆက်ဝင်အသေးလေးကိုဒါပြောအမြဲတမ်းပြောနေတာ
ဒါပေမဲ့လည်းအလုပ်သမားတွေနဲ့အလုပ်သမားအရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေဘက်ကတော့ အလုံသမားတွေတိုင်ကြရမှာတိုင်ကြသူတွေကိုနာမည်မှတ်ပြီးပြဿနာရှာသူတွေဖြစ်အလုံမခန့်တော့တာတွေစစ်ကောင်စီကိုတိုင်ကြပြီးဖမ်းဆီးခိုင်းတာမျိုးတွေရှိတယ်လို့ပြောကြပါတယ်အပြည်ပြည်ဆိုင်ရာအလုံသမားသမဂ္ဂအဖွဲ့ချုပ် ITUC ရဲ့ကမ္ဘာလုံးဆိုင်ရာအခွင့်အရေးညွန်ကိန်း2021အရစစ်အာဏာသိမ်းပြီးနောက်မတရားဖမ်းဆီးချုံနောက်မှုတွေဥပဒေတွေကိုထိန်းချုပ်မှုနဲ့ဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်မြန်မာနိုင်ငံကိုအလုံသမားတွေအတွက်အဆိုးဝါးဆုံးစစ်နိုင်ငံစီးရဲမှာပထမဆုံးအကြိမ်ထည့်သွင်းဖော်ပြခဲ့ပါတယ်မြန်မာနိုင်ငံဟာတရားဥပဒေစိုးမိုးမှုမရှိတဲ့အတွက်အခွင့်အရေးဆိုင်ရာအာမခံချက်မရှိတာကြောင့်အဆိုးဝါးဆုံးအဆင့်ဖြစ်ဖော်ပြခံခဲ့ရတာပါကိုဗစ်ရောဂါနဲ့အာဏာသိမ်းမှုကြောင့်ပြီးခဲ့တဲ့နှစ်အတွင်းစစ်ရုံပေါင်း140ခန်းပိတ်သိမ်းခဲ့ပြီးအလုံသမား3သိန်းခန့်အလုံရနာခံခဲ့ရတယ်လို့ IWFN ကခန့်မှန်းပါတယ်။နောက်ဆက်တွဲအဖြစ်ပြည်တွင်းအလုံကန်ရှာလာမှုကြောင့်အလုံသမားတွေဟာအလုံတီမြဲရေးစားဝတ်နေရေးအဆင်ပြေရေးကိုဦးစားပေးနေရပြီးအလုံရှင်အလုံကြစိတ်ခိုင်းမှုတွေကိုလုပ်နေရတာအာဏာရှင်လက်အောက်အလုံသမားအဖွဲ့အစည်းတွေကိုဖိနှိပ်ထားမှုကြောင့်အခွင့်အရေးချိုးဖောက်မှုတွေကိုထုတ်ပြောဖို့ခက်ခဲတာတွေကြောက်ရွံ့တာတွေရှိနေပါတယ်။IWFN ရဲ့ဥက္ကဋ္ဌမတ်ခိုင်ဆောင်ကလက်ရှိအခြေအနေကိုအခုလိုမှတ်ချက်ပြပါရယ
်အမားတို့ကပြောတာအဲ့ဒါအလုံးနဲ့မတူဘူးအဲ့ဒါအလုံးလို့မခေါ်ဘူးအဲ့ဒါကြုံပြုံနေတာလို့ခေါ်တယ်လွတ်လပ်စွာသင်မင်းဖွဲ့စည်းဝင်လည်းမရှိဘူးဆွေးနွေးဟိနိုင်ခွင့်လည်းမရှိဘူးလောက်ကမအတန်မထွက်နိုင်ဘူးเนาะဒီလိုဖိနှိပ်မှုတွေနဲ့အလုံးလုံးနေရတဲ့လုပ်ငန်းခွင့်ကြီးအဲ့ဒါကြုံပြုံခံနေရတဲ့နေရာတာဖြစ်တယ်ပေါ့နော
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်နေမယ်လို့ဒို့အတံဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှာတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ဒို့အတံအတန်းလွှင့်အစီအစဉ်ကိုဒို့အတံရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်မှလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Terror ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒိုးတန်အစီအစဉ်ကိုနားဆင်ကြည့်ရှုကြရတာပါ။ဆက်လက်ပြီးတော့နိုင်ငံတကာပုံပြရုပ်သံ Polygraph ကိုထုတ်လွှင့်ပေးခြင်းပါတယ်။ Ukraine ကုန်းမြေအနီးပင်လယ်နက်ထဲကမွေကျွန်းကို Russia တို့ထိန်းချုပ်တပ်ဆွဲထားရကနေကိုယ်ပိုင်ဆုံးဖြတ်ချက်နဲ့တပ်တွေရုတ်သိမ်းလိုက်ပြီလို့ရုရှားကကြေညာပါတယ်ယူကရိန်းကတော့သူတို့အဲ့ဒီကရုရှားတပ်တွေကိုဖိတိုက်နေတာပါလို့ပြောပါတယ်ဘယ်ဟာကမှန်ပါသလဲအချက်လက်ကိုအခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph အစီအစဉ်ကနေတင်ဆက်ထားပါတယ်
ပင်လယ်နက်ထဲကယူကရိန်းတို့ရဲ့မွေကျွန်းကနေရုရှားတို့ကိုပိုင်ဆန္ဒနဲ့တပ်တွေရုတ်သိမ်းလိုက်တယ်လို့ဇွန်လ30ရက်နေ့ကပြောပါရယ်။သူတို့တာဝန်ပြီးဆုံးပြီလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောတာပါ။ဆိုလိုတာကသူတို့တပ်တွေရုတ်ပေးလိုက်လို့ယူကရိန်းစီကကောက်နှံတွေနိုင်ငံသားတင်ပို့လို့ရသွားတာဖြစ်ပါရယ်။ချစ်ချည်ရဲ့သဘောနဲ့ရုရှားတပ်တွေမွေကျွန်းမှာသူတို့တာဝန်တွေပြီးဆုံးပြီးတပ်တွေရုတ်လိုက်ပါပြီလို့ပြောတာပါ။ဒါအထင်မြင်မှအောင်လုပ်တာပါ။ယူကရိန်းတပ်တွေကကျွန်းပေါ်မှာထင်းထင်းကြီးမြင်နေရတဲ့စခန်းသေးလေးတွေကိုအပြင်းထန်ပုံကျဲနေခဲ့ပါတယ်။တပ်တွေမရုတ်ခင်ကလည်းဒီကျွန်းကိုတေချာကာကွယ်ထားရဲဆိုပြီးတော့ကျွန်းရဲ့အရေးပါပုံကိုရုရှားအရာရှိတွေတစ်ချိန်လုံးလေးပေးပြောနေတာဖြစ်ပါတယ်။ယူကရိန်းကိုဘယ်တော့မှပြန်မပေးဘူးလို့သူတို့ပြောနေကြတာပါ။ရုရှားကဒီကျွန်းကို February 24မှာတင်းယူခဲ့ပါတယ်။ပူတင်ရဲ့အုံနောက်လိုအများကရှုမြင်တဲ့အမျိုးသားရဲ့အစွန်းရောက်ပညာရှင်အလက်ဇန္ဒားဒူကင်ကလည်းဒီမွေကျွန်းဟာဗျူဟာကျပထဝီဝင်အနေထားရရေးပါတဲ့ခန္ဓာမှာရှိရလို့ပြောပါတယ်။ရုရှားအစိုးရသတင်းဌာနအာတီကလည်းမွေကျွန်းဟာခြေခုပ်ယူထားရတဲ့နေရာအိုဒက်ဆာမြို့အတွက်တောချက်ဖြစ်တယ်လို့ဆိုပါတယ်။ရုရှားအစိုးရရဲ့ပင်လယ်နက်ထဲအရေးပါဆုံးဗျူဟာကျတဲ့နေရာလို့ရုရှားလွှတ်တော်အမတ်တွေကတုံ့နှံတာပါ။ယူကရိန်းနဲ့ရုရှားရဲ့ပယ်တင်တဲ့ဒုံးပစ်တင်မောမော့ခ်စ်ဖာကိုအပီလာမှာပြစ်ခတ်နှိမ့်လိုက်ပြီးနောက်ပိုင်းကျွမော်ကခန်းတဲ့စခန်းလေးတွေကိုစတင်တိုက်ခိုက်ခဲ့ပါတယ်။ဇွန်လ30ရက်နေ့မှာတော့ပောက်ကွဲမှုတွေမီးလောင်ကျွမ်းမှုတွေကြောင့်မှရုရှားတပ်တွေအလျင်မြန်ဆုတ်ခွာသွားကြတယ်လို့ယူကရိန်းကကြေညာခဲ့ပါတယ
်။ဒီလိုမှားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင် VOA ရဲ့ Polygraph Web စာမျက်နှာမှာpolygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်။ VOA American အသံကဇူလိုင်လ10ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE American တိုင်းရမနပိုင်းတန်လွင်အစီအစဉ်တွေကို line to meter 24 40 51 နဲ့ line လာမီတာ190တို့အပြင် VUE Facebook စာမျက်နှာကပါရုပ်တံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောင်းလာပါပြီနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဖြစ်ပါတယ်မြန်မာနိုင်ငံကိုရောက်ရှိလာတဲ့အာဆီယံအထူးကိုယ်စားလှယ်နဲ့လန်ချမ်းမဲကောင်ပူးပေါင်းဆောင်ရွက်ရေးနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်လာကြတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတို့ကမြန်မာနိုင်ငံမှာအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပပြီးအမျိုးသားယဉ်ကျေးစေဖို့တိုက်တွန်းကြပါတယ်။ဒါနဲ့ပတ်သက်ပြီးစကိုင်းတောင်ရိုးကအပြည်ပြည်ဆိုင်ရာဗုဒ္ဓဘာသာပညာရေးစင်တာကိုတည်ထောင်သူလည်းဖြစ်ကမ္ဘာဗုဒ္ဓကောင်စီကချီးမြှင့်တဲ့ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ဆရာတော်ဦးတော်ပီတာနဲ့ဦးတင်မောင်တန်းကဆွေးနွေးထားပါတယ်ခင်ဗျာ
ပါရရှင်ခင်ဗျာမြေပြင်မှာရထဲရွာထဲမှာအဓိကကြတာကတော့လူမှုအရင်းနှီးလို့ခေါ်တဲ့အင်္ဂလိပ်လိုတော့ social capital တော့ဒါကဒီမိုကရေစီလူ့ခွင့်ရေးတွေနဲ့ဆက်ဆက်နေပါတယ်အခုနောက်ဆုံးမြေပြင်မှာအနေထားတယ်ကိုကျွန်တော်မေးကြည့်ဖို့ဖိတ်ခေါ်ထားတဲ့ဒီကတော့စကိုင်းတောင်ရိုးအပြည်ပြည်ဆိုင်ရာဗုဒ္ဓဘာသာပညာရေးစင်တာအင်္ဂလိပ်လိုတို့အားဖြင့် IBEC လို့ပြကြတဲ့အဖွဲ့ကိုထူထောင်သူဆရာတော်ဦးတော်ပီတာဖြစ်ပါတယ်ဆရာတော်ပြမင်္ဂလာပါဗျာ
မင်္ဂလာပါတက္ကကြီးဒေါက်တာတင်မွန်တန်းရေ
ဒီမှာဗျာစကိုင်းတောင်ရုံးမှာနောက်ဆုံးအချိန်နေလေးမိငင်းညံ့ကြများရှိပါလားဗျာ
ဟုတ်ကဲ့တက္ကတော်စကိုင်းတိုင်းတိုင်းလုံးဟာအားလုံးနည်းမြေတည်တမအေးချမ်းကြကြတဲ့အတွက်ပြေးလွှားနေကြတဲ့လူတွေဟာစကိုင်းတောင်တန်းမှာရှိကြတဲ့ဘုံကြီးကျောင်းတိလရှင်ကျောင်းမှာလူကြီးလူငယ်လူလတ်ကလေးတွေပါမကြံခိုလုံရဒေတာဖြစ်နေစကိုင်းတောင်တန်းဒေတာကတော့သာသနာတော်ရဲ့အငွေ့တဲ့နဲ့သူပြည်သူလူထုကိုစောင့်ရှောက်ပေးရနေရဌာနကြီးတခုလည်းဖြစ်နေပါတယ
်အစ်ပြားကျောင်းမှာဒီစစ်ပြေးဘယ်နှယောက်လောက်ရှိပါလဲဘယ်လိုစေ
ကောစကိုင်းတောင်တန်းမှာတော့ဦးစင်းကဒီ International Body Education Center ဆိုတဲ့ကျောင်းတော်ကြီးကိုဖွင့်လှစ်ထားတဲ့ပဲစကိုင်းတိုင်းတစ်တိုင်းလုံးကကလေးတွေရဲ့ဒီပညာရေးအခြေအနေတွေကိုသူတို့ပညာသင်ကြားနိုင်မှုရဲ့နောက်စစ်စုံနဲ့ education စုံတို့ခုဖြစ်နေရုပ်ဖန်ပြီးတိဆောက်ပေးထားတာဒီနှစ်မှာဆိုတော့ဒီသူတို့ရဲ့ IUC ကျောင်းလိုက်မှာပညာသင်ကြားတဲ့ဒီစကိုင်းတိုင်းတွေက38မြို့နယ်ကကလေးတွေအကြောင်းမျိုးမျိုးအကြောင်းမို့လို့နယ်မြေဒေသမေးချမ်းကြလို့ရောက်လာကြတဲ့ကလေးတွေအားလုံးဟာဆိုတော့4000ကျော်5000နီးပါးလောက်ရှိပါတယ်ဒေါက်တာတင်မောင်တန်းရေ
အာတင်မောင်အဲ့ဒီလောက်တော့များလားဖျားရှင်ဖျားနေရထိုင်ရေးတွေနဲ့ရောစင်ပြေပါ့မလားဗ
ျဘယ်ပြေမလဲတိုင်းပြည်ကြီးဒုက္ခရောက်နေတဲ့အချိန်မှာကိုတိုင်းသူပြည်သားတွေရဲ့ရင်သွေးငယ်တွေရဲ့ပညာရေးတွေနဲ့သူတို့ရဲ့ဘဝလုံခြုံရေးကိုသူတို့စကိုင်းတောင်တန်းကခုံကြီးကျောင်းတွေမှာမျှပြီးတော့မှလူငယ်တွေဆိုရင်ကိုရင်လေးတွေဖြစ်နေပြောင်းလဲမျိုးသမီးလေးတွေမိန်းကလေးတွေဆိုရင်တိလရှင်ဖြစ်နေပြောင်းလဲပြီးတော့မှစကိုင်းတောင်တန်းမှာရှိကြတဲ့ခုံကြီးကျောင်းတိလရှင်ကျောင်းတွေမှာလူကြီးတွေမိဘတွေအပါအဝင်ကလေးတွေပါခိုလုံပြီးတော့မှသူတို့တွေအတွက်ဘဝလုံခြုံမှုတွေကိုကျွတ်တို့ဒီလူမှုအရင်းနှီးလို့ခေါ်တဲ့ social capital လမ်းစဉ်ကနေပြီးတော့မှယဟန်တန်ဃာတော်များကမေတ္တာအပြည့်နဲ့စောင့်ရှောက်ပေးလျက်ရှိပါတယ်
။ဒီမှာဖျားပြီးတော့ရှောက်သားကြမေးမြန်းချင်တာကတော့အခုအရှင်ဖျားပြောလိုက်တဲ့ social capital လို့ပြောတဲ့လူမှုအရင်းနှီးပေါ့နော်။ဒါလူမှုအရင်းနှီးကိုစဉ်းစားတဲ့အခါမှာဒီပြီးတော့လို့ညောင်းတော်အဖြစ်တော့အချက်၃ချက်နဲ့ဒါကြည့်ကြတာများတယ်ပေါ့နော်တစ်ဖက်တစ်ခုကတော့ကျွန်တော်တို့လူ့ဖွဲ့စည်းအတွင်းထဲမှာတစ်ခုနဲ့တစ်ခုဆက်ဆက်နေတဲ့ကိုယ့်ရဲ့ကြီးပေါ့နော
်ဟုတ်ပါတယ်ဒေါက်တာ
ဒါနဲ့ကြည့်တယ်နောက်ခုကယုံကြည်မှုအဆင့်နော်ဒါနဲ့လည
်းဟုတ်ကဲ့ပါ
ပြီးတော့လို့ပြောကြတာရှိတယ်နောက်တစ်ခုကတော့အဲ့ဒီရထဲရွာထဲမှာလူမှုအတိုင်းပိုင်းထဲမှာရှိတဲ့အရင်းနှီးတွေကိုဘယ်လိုမျှဝေလဲနော်အကျိုးကိုဘယ်လိုခံစားကြလဲဆိုတဲ့အချက်နဲ့လည်းကြည့်ပါပါကတော့လူမှုအရင်းနှီးတောင်းပါနေပြောဒီမှာလူ့ဘွယ်စည်းမှာဒီပฏิပက္ခမတိုင်ငင်ရဆိုရင်လူမှုအရင်းနှီးကဘလို့အခြေအနေရှိပฏิပက္ခဖြစ်လာတဲ့ခါမှာအဲ့ဒီလူမှုအရင်းနှီးကဘလို့ဖြစ်သွားလဲ
ဟုတ်ကဲ့တကကြီးအဲ့တော့ဒီမြန်မာပြည်မှာ conflict မဖြစ်ခင်အချိန်ခါကာလက ီလူမှုရင်းနှီးတွေပေါ့နော်ဒီ social capital တွေဒီစောက်ခဲမှုတွေကကျတို့ democracy တရားတကားအပွင့်နဲ့တူလူတိုင်းလူတိုင်းဟာယုံကြည်မှုကိုတည်ဆောက်တဲ့အခါမှာအားလုံးကတက်တက်ကြွကြွနဲ့နော်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးတွေဒီမိုကရေစီတွေငြိမ်းချမ်းရေးတွေအတွက်လူသားတိုင်းလူသားတိုင်းလူငယ်တိုင်းလူငယ်တိုင်းကနော်ပါတော်ခွန်ဆိုင်နဲ့ဆောင်ရွက်ခဲ့ကြတယ်အဲ့ဒီကနေပြီးတော့မှဒီပဋိပက္ခဇုံတစ်ခုကိုရောက်ရှိလာတဲ့အခါမှာလူမှုရင်းနှီးကြီးတစ်ခုလုံးပြိုကျပျက်စီးသွားတယ်လူမှုအခြေပြုတဲ့အောင်းသင်းဆက်ဆံရေးတွေမှာမိဘနဲ့တာသမီမယုံကြည်တော့တာတွေဆရာနဲ့တပည့်မယုံကြည်တော့တာတွေအကြီးအကဲနဲ့နောက်လိုက်ငယ်သားတွေမယုံကြည်တော့တာတွေနောက်ဘာသာရေးကောင်းဆောင်တွေနဲ့အောက်ခြေလူဖွဲ့စည်းတွေမယုံကြည်တော့တဲ့ဒီလူမှုရင်းနှီးရဲ့ပထမဦးဆုံးယုံကြည်မှုပြပြချင်းဆိုတဲ့ဒီပဋိပက္ခနွန်နဲ့ကိုတဆင့်ကျွန်းလာတယ်ပေါ့နော
်ပြီးတော့ဖြတ်ပြီးမေးပြစေဖျားညီမပုံသာဘာသာလူဖွဲ့စည်းဟာအရင်တုန်းကတော့ဒီပဋိပက္ခကြီးမတိုင်နေတုန်းကတော့တန်ခါနဲ့တကာယုံကြည်မှုဟာအမှန်တမ်းကိုကြီးမားပါတယ်အခုဘလို့ပြပြသွားတာလဲဘလို့တွေဖြစ်ပါတယ်လဲဖျား
ယုံကြည်မှုပြပြသွားတဲ့အကြောင်းကဒီလူတွေကမျှော်လင့်ချက်ဒီအားကြီးမားတဲ့အခါကာလမှာသူတို့မျှော်လင့်ထားသလိုဖြစ်မလာတဲ့နိုင်ငံကောင်းဆောင်တွေသူတို့မျှော်လင့်ထားသလိုဖြစ်မလာတဲ့ဘာသာရေးကောင်းဆောင်တွေသူတို့မျှော်လင့်ထားသလိုဖြစ်ပေါ်မလာတဲ့အကြီးအကဲတွေပေါ်မှာဒီလူတို့ရဲ့ယုံကြည်မှုကျဆင်းသွားပြီးတော့မှခင်ဗျားပြောတဲ့ social capital ဆိုတဲ့ဒီလူမှုအရေးအကြီးတစ်ခုလုံးကတိုင်းပြည်မှာပြိုကျပျက်စီးသွားတယ်အဲ့လိုပြိုကျပျက်စီးသွားတဲ့နေရာမှာကျွတ်တို့စကိုင်းတိုင်းလိုနေရာမျိုးကပို့ပြီးတော့မှကြီးကျယ်တဲ့ conflict ပြိပက္ခဆုံးတွေကိုရောက်သွားစေတဲ့အကြောင်းတစ်ခုလို့ဒါကမြင်ပါတယ်ဒေါက်တာတင်မောင်တန်းကြီ
းပြမကျစီးသွားပြီလို့ပြောလို့ရတယ်လားဒါမို့ရင်ပြန်လည်ဒီဆော့ဖို့အနေထားအပိုင်းအစတွေကိုရှိသေးရဲ့လား
အဲ့တော့လူမှုရင်းနှီးတွေမှာကြတော့ဒီလိုပြိုကျပျက်စီးသွားပြီဆိုရင်အမတန်မှဆုံးရှုံးနေတာမျိုးများပါတယ်။အဲ့ဒီဆုံးရှုံးနေတာမျိုးဒီလူတူရဲ့ဆုံးရှုံးမှုမဟုတ်ဘဲနဲ့တိုင်းပြည်ရဲ့ဆုံးရှုံးသွားခြင်းဖြစ်ပါတယ်။အဲ့ဒီပျက်စီးသွားတဲ့ဒီ social capital ကိုပြန်လည်တည်ဆောက်ဖို့အားလုံးကအပြက်ကိုကြည့်ပြီးဥတည်နေတဲ့အချိန်ခါကာလမှာအဦးဇင်းရဲ့ IMC ကျောင်းတော်ကတော့ဒီ social capital ကိုပြန်တည်ဆောက်ပါပြန်တည်ဆောက်တဲ့အခါမှာလူသားတိုင်းဟာပညာတတ်ရမယ်။နောက်ပြီးတော့မှသိနိုင်တဲ့စွမ်းအားတွေပေါ့ awareness တွေရှိရမယ်နောက်ပြီးတော့မှသူတို့ရဲ့တွေးခေါ်နိုင်တဲ့စွမ်းအားတွေကဓမ္မဆိုတာဘာလဲအဓမ္မဆိုတာဘာလဲဆိုတာခွက်ခွက်ခြားခြားသိအောင်ပညာကိုအခြေခံတဲ့လူအဖွဲ့အစည်းဖြစ်တဲ့ရုပ်ပြန်လည်ပြီးတော့မှတိဆောက်တဲ့ခါမှာလူတို့နဲ့ဒီလူငယ်တွေရဲ့အနာဂတ်မပြောက်တော့ဘူးတို့ကတော့အခုချိန်မှာအနာဂတ်ပျောက်နေတဲ့လောကကြီးကနေအနာဂတ်မပြောက်ဖို့အတွက်တို့မှဒီလူဖွဲ့စည်းကိုပြန်လည်တည်ဆောက်ရမယ်ဆိုတဲ့ဟာလေးကိုလက်တွေ့သူတည်တင်တာပြုပြီးဦးစင်းဆောင်ရွက်ကြည့်တဲ့အခါမှာအဲ့ဒီအဖြေလေးတခုတွေ့ရှိရတယ်ပေါ့နော်ဒါကြောင့်မို့လို့မြန်မာပြည်မှာပျက်စီးနေတဲ့လူမှုရင်းနှီးကြီးကိုပြန်လည်တည်ဆောက်ဖို့ရအတွက်တိတက်နားလည်တဲ့ပုံကိုယ်တွေကအားလုံးဝိုင်းပြီးတော့မှလှုပ်ဖို့လိုတယ်ဆိုတာလေးပါပဲအဲ့တော့ဒါကြီးကလုံးရပျက်စီးသွားတာတော့မဟုတ်ဘူး85ရာခိုင်နှုန်းတော့ပျက်စီးသွားတယ်25ရာခိုင်နှုန်းတော့ကျန်နေတယ်အဲ့25ရာခိုင်နှုန်းတော့ကျန်တဲ့လူတွေကတိတဲ့ပုံကိုယ်တွေရန်တန်ကားတွေပညာရှင်တွေနောက်ပြီးတော့မှဒီလောကကျုပ်ကိုတည်ပိုးကျင်တဲ့လူတွေကဒီလူမှုရင်းနှီးလို့ခေါ်တဲ့ social capital ကိုပြန်တည်ဆောက်တဲ့အခါမှာလူတို့ရဲ့လက်ခံနိုင်မှုတွေယုံကြည်မှုကိုပြန်လည်တည်ဆောက်ပြီးလက်တွေ့အလုံးနဲ့တက်တည်ပြဖို့တော့လိုအပ်လိမ့်မယ်လို့မြန်မာကျောင်းဖြေကြအပ်ပါတယ
်။ဒီပြားတော့ဒီနိုင်ငံရေးထက်ဖွံ့ဖြိုးတိုးတက်မှုနဲ့နော်ပြည်သူပြည်သားတွေရဲ့ကောင်းကျိုးအတွက်ဦးဆိုင်လုပ်နေဆိုတာသိပါတယ်။အဲ့တော့ဖွံ့ဖြိုးတိုးတက်မှုကိုဇောင်းပေးပြီးတော့ဘာသာတရားရဲ့တောင်းကဝဆောင်ရွက်နေတဲ့ပုဂ္ဂိုလ်တယောက်အနေနဲ့နိုင်ငံခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေလို့ပြောကြတဲ့အခါမှာတပ်မတော်ခေါင်းဆောင်တွေအပါအဝင်နိုင်ငံရေးပါတီအသီးသီးကခေါင်းဆောင်တွေကိုအရှင်ဖျားဘယ်လိုများအကြံပြုချင်ပါလဲ
အဓိကကတော့တိုင်းပြည်ရဲ့ဒီပဋိပက္ခတွေပြန်လည်ခြုံငင်းဖို့ဆိုတာဓမ္မလမ်းကြောင်းကနေကြည့်သူကဒီဖြစ်ဆက်ဆက်မှာနှစ်ပေါင်း80ကျော်ကြာလက်နက်ကြိုက်ပြီးတိုက်ပွဲဝင်နေကြတာဘယ်တော့မှတိုက်ပွဲကပြီးဆုံးခဲ့တာပါမဟုတ်ဘူးအဲ့တည်းမပြီးဆုံးနိုင်တဲ့ဒီလက်နက်ကင်လမ်းစဉ်တွေစာဒီတိုင်းပြည်ရဲ့ဒီတပ်မတော်ခေါင်းဆောင်တွေရောနောက်ပြီးတော့မှဒီတိုင်းရင်းသားလက်နက်ကင်တွေရောမြို့သားညီညွတ်ရေးအစိုးရရောနောက်ပြည်သူ့ကော်မတီတပ်ဖွဲ့လို့ခေါ်တဲ့ PDF ရောဒီတိုင်းပြည်ရဲ့တကယ် conflict ဆိုလို့ပြည်ပခန့်နုံနေရနေပြန်လဲရုံထဖို့ရအတွက်အားလုံးတွဲဆုံညှိနှိုင်းတဲ့လမ်းကြောင်းကိုပြန်သွားရင်တော့ဒါအကောင်းဆုံးလို့ဒါဦးစင်းရဲ့ဒီဘာသာရေးခေါင်းဆောင်ရန်တော်တပါဖြစ်နေမြင်တဲ့အကြောင်းနောက်ကျုပ်ကိုယ်တိုင်ကကမ္ဘာညဉ့်ညဉ့်တန်တမန်ရမ်းတော့အဲ့တော့ဒါကတော့တမေးတဲ့မိကွန်းကိုဖြေရမယ်ဆိုရင်တော့လက်ရှိအားလုံးဟာအပြက်တီဟူကြီးပဲဥတီသွားနေကြတဲ့အဆင့်ကနေပြီးတော့မှအတ္တတွေမမနာတွေပဲပေါင်းစုံကနေရှော့ချပြီးတော့မှဒီပြိပက္ခနုံကနေပြန်လဲရုံထနိုင်မှုရအတွက် မိမိတို့ရဲ့လူအင်စန္ဒတွေလည်းပြည့်ဖို့ရအတွက်အပင်းယူရှော့တင်းတွေဒါတွေကရှိဖို့လည်းလိုအပ်တယ်ပြီးခဲ့တဲ့အတိတ်ကပြိပက္ခတွေကိုအာဂန္ဓာတွေနဲ့မုံဒီယာတွေကိုဆက်ပြီးတော့မှဆွဲခေါ်သွားမယ်ဆိုရင်တော့နောက်နှစ်30ရာနှစ်50မြန်မာပြည်ဟာပြိပက္ခနှုံးကနေပြန်လည်ပြီးရုံးထဖို့အတွက်မရှိပါဘူးမြစ်တရရခန့်ကျင်တာကတမရကောင်းဆောင်အင်းများအကြီးကြီးတွေအားလုံးเนาะနိုင်ငံတော်ရဲ့စီမံအုပ်ချ jame sa tayin na tu dong sen yi ku mon ma ri ko ma khwin lo chin mit ta ri ne sapoe wan yin jin mu paw sat pi do ma a pe yu cho ni ne ta ja yin no paripakha nong ga ni nyam nyam yong tha pi lut lut tai pi ha che mwa de sin ga ni pyan le pi lu mu yin ni ri ko pyan le ti saung nai me social capital nyin ma de niya di ta ta khu ko do kala tu tu ne pyan yauk kaung yauk twa nai ma de
shin pya pya shin pya di lo phwe so pyo bi me lo tacho ga le ကနေ့တိုက်ပွဲဟာဓမ္မနဲ့အာဓမ္မရဲ့တိုက်ပွဲဖြစ်တယ်လို့ပြောကြပါတယ်။ဘာသာရေးတောင်းကနေကိုကြည့်မယ်။ဆိုရင်အရှင်ဖျားဘလို့များမိန့်ကျင်ပါသလဲဖျား
။ဘာသာရေးရှုတော်ကနေကြည့်ရင်တော့ဘာသာရေးမှာသူတို့ဗုဒ္ဓဘာသာရဲ့လမ်းစဉ်မှာဓမ္မဆိုတာလူတစ်ဖက်သားကိုညှင်းဆဲခြင်းတတ်ဖြတ်ခြင်းနော်။နောက်လူတွေရဲ့စိတ်ဆင်းရဲကိုဆင်းရဲပြင်အောင်ဘာတစ်ခုမှမလုပ်ပါဘူး။ဒါကြောင့်မို့လို့ဒီတော်လန်ရေးပဲဖြစ်ဖြစ်နိုင်ငံရေးပဲဖြစ်ဖြစ်နော်ငြိမ်းချမ်းရေးပဲဖြစ်ဖြစ်သကလုံးနေနဲ့နော်လူတွေကိုဝါမျိုးပြီးတော့မှပြည်သူလူတို့တွေကိုလမ်းကြောင်းတွေမှားအောင်ပဲပေါင်းစုံကနေဆောင်ရွက်တာတွေရပ်တန့်ဖို့လိုပါတယ်။ဒါကြောင့်ဓမ္မသည်ဘယ်တော့မှမဖောက်ပြန်ဘူးဓမ္မသည်ကျားရဲ့အကျိုးစီးပွားပျက်စီးအောင်ရရွာတွေမြို့ပြတွေပြည်သူတွေအသက်အိုးအိမ်စီးတဲ့တွေကိုဘာမှမဖျက်ဆီးဘူး။အဲ့တော့တတ်တာဖျက်တာကိုပျော်မွေ့နေကြတဲ့လူအဖွဲ့အစည်းကြီးဟာဓမ္မလို့ဘလောက်ပဲကြွေးကြော်ကြွေးကြော်အဲ့ဒါဟာဓမ္မလမ်းစဉ်မဟုတ်ဘူးဆိုတော့ဦးစင်ခိုင်ခိုင်မှပြောရဲပါ။ဒါကြောင့်ဓမ္မသည်သူများရဲ့အကျိုးစီးပွားကိုမပျက်စီးစေတဲ့အတွက်အဲ့တော့ဒီနေ့လက်ရှိဆောင်ရွက်နေကြတဲ့ပုံစံတွေကကိုလုံနေတဲ့လုပ်ငန်းတွေဟာဓမ္မလို့ကြွေးကြော်ပြီးတော့မှတကယ်ဓမ္မဖြစ်ရလားဆိုတာကိုတော့ပြန်လည်သုံးသပ်ကြဖို့အတွက်เนาะတမတော်ပါဝင်တိုင်းရင်းသားလက်နက်ပကိုင်ခေါင်းဆောင်တွေဒေါ်လာရင်းလုံနေကြတဲ့ပုံစံတွေအားလုံးเนาะဒါဦးစင်းကကမ္ဘာငင်းငင်းရေးတန်တမစတုံးကဘာငင်းငင်းရေးဆုရှင်ဖြစ်နေတာเนาะအကြံပြုပါတယ်ပြန်လည်ပြီးတော့မှကိုလုံတဲ့လုပ်ငန်းဟာဓမ္မနဲ့ကိုက်ညီကြရလားဆိုတာသုံးသပ်ကြပါလို့မြစ်တာရခိုင်ကြပါတယ်ဒီမှာပြအခုတော
့မကြားတဲ့တကြောင်အများကြီးကျေးဇူးတင်ပါတယ်ဗျာ
။ဟုတ်ကဲ့ဆရာဒေါက်တာတင်မောင်တန်ကြီးမတွေ့ရတာကြာတော့ဒကာကြီးနဲ့စကားပြောခွင့်ရတာလေအထူးကျေးဇူးတင်ပါတယ်။နောက် VOE ဝိုင်းတော်သားတွေနဲ့တူဦးစင်းအမေရိကကိုရောက်ရှိတဲ့အခါကာလမှာအခုလိုအင်တာဗျူးပေးပြီးတော့မှအဲ social capital ကိုဘယ်လိုတည်ဆောက်မလဲဆိုတဲ့လမ်းကြောင်းလေးနဲ့အင်တာဗျူးခွင့်ရတဲ့အထူးကျေးဇူးတင်ရှိပါကြောင်းပြောကြရင်းနဲ့ကမ္ဘာသူကမ္ဘာသားတွေမြန်မာနိုင်ငံသူနိုင်ငံသားတွေဆက်ပြီးဒုက္ခကင်းဝေးပြီးငြိမ်းချမ်းသာရတဲ့နိုင်ငံတော်ကိုတည်ဆောက်နိုင်ကြပါစေ
။အခုလူ့ဘုရင်းကြီးနဲ့ပတ်သက်ပြီးတော့တင်ပြရှင်းလင်းသွားတဲ့ဆရာတော်ကတော့စကိုင်းတောင်ယိုအပြည့်ပြည့်ဆိုင်ရာဗုဒ္ဓဘာသာပညာရေးစင်တာ IBEC ရဲ့တူထောင်သူဆရာတော်ဦးတော်ပိတာဖြစ်ပါတယ်ဆရာတော်ဟာစတော့ဟ ோம் ကမ္ဘာငြိမ်းချမ်းရေးဆုရှင်လူလည်းဖြစ်ပြီးလို့ငြိမ်းချမ်းရေးရတန်တမာတရားဦးအမည်နဲ့လည်းဆောင်ရွက်နေတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်ကျွန်တော်တမောင်သားမှာ
ဥတီမောင်တန်တင်ဆက်သွားတာပါအခုဆက်လက်ပြီးတော့တနင်္ဂနွေမနေ့တိုင်းတင်ဆက်ပေးနေတဲ့တပတ်အတွင်းထိတ်တန်းရောက်မြန်မာသတင်းတွေကိုစူးစီးတင်ဆက်ထားတာကိုကြားရမှာပါအိန္ဒိယမြန်မာနယ်စပ်အခြေအနေတွေရှုပ်ထွေးနေပါတယ်ကယားပြည်နယ်မှာစစ်ကောင်စီကလေကြောင်းကတိုက်ခိုက်နေပါတယ်မြန်မာနိုင်ငံတဲကကားတပ်စင်ထုတ်လုပ်ရေးလုပ်ငန်းအများစုလည်းရပ်ဆိုင်းကုန်ပါပြီဒီလိုတပတ်အတွင်းထိတ်တန်းရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကပူတယ်ပြောပြပေးမှာပါ
အိန္ဒိယမြန်မာနယ်စပ်တမိုးမြို့မှာအိန္ဒိယနိုင်ငံသားနှစ်ဦးတပ်ဖြတ်ခံရပြီးတဲ့နောက်နယ်စပ်အခြေအနေတင်းမာနေပါတယ်။တီဖြစ်ရနဲ့ပတ်သက်လို့အိန္ဒိယနိုင်ငံမိုးလေးမြို့မှာဒေသခံတွေဆန္ဒပြခဲ့ကြသလိုမြန်မာနိုင်ငံနှမ်းဖာလုံဖက်ကအရေးကင်းတစ်ခုကိုလည်းအိန္ဒိယလူငယ်တချို့မီးရှို့ခဲ့ပါတယ်။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့တီဖြစ်ရကိုစုံစမ်းစစ်ဆေးပြီးဒါဟာအကြမ်းဖက်လက်နက်ကိုင်အဖွဲ့တစ်ခုကလုပ်တာလို့အပြစ်တင်ပြောဆိုပါတယ
်။သူတို့ဒီတမိုးမှာဇူလိုင်လ9ရက်နေ့ပေါ့ဒီနေ့လေ12နာရီခွဲလောက်မှာဒီတမူးမြို့ကစော်ဘွား9ရက်ကွက်မှာအမျိုးသားနှစ်ယောက်တနက်နေ့ပြစ်ခံသူကြသေဆုံးနေတဲ့အကြောင်းဟိုအဲ့ဒီနေကန်နေရပဲကျွန်တော်သတင်းပို့ပါတယ်ပို့တဲ့အကြောင်းမလို့တမူးမှာရှိတဲ့ကျွန်တော်မြို့နယ်ရဲစခန်းကဒါမြို့နယ်မှုအပါဝင်သုံးရိုးတပ်ဖွဲ့ကသွားရောက်ဆစ်ဆေးခဲ့တာ12နာရီ45လောက်မှာဆစ်ဆေးခဲ့တဲ့အခါမှာအဲ့မှာတော့ကျွန်တော်
ဒါဟင်လူမျိုးလို့ယူစားတယ်အသက်30ကနေခန့်ရှိတယ်အမျိုးသားတယောက်နောက်ပြန်ပြီးတော့အသက်30နှစ်ခန့်လောက်ခံမှန်းတဲ့အမျိုးသားတယောက်ဒီတန်ရာတွေကတော့ကျွန်တော်တနက်နေ့ပြစ်သွားတာဟာကြီးပဲတနက်နေ့ပြစ်သွားတာဥကောင်းကြီးပဲထိမှန်တဲ့အနေသားရှိတယ်ဒီတက်ခတ်မှုဖြစ်ပေါ်ပြီးတဲ့နောက်အိန္ဒိယဘက်ကနေဆက်မှာလုံချုံရေးတိုးမြင့်ချထားပြီးတော့တမူမော်လင်းနေဆက်ဖြတ်တန်းတွာလာတာကိုလုံးဝပိတ်ပင သတင်းမီဒီယာတွေကိုပြောဆိုထားပါတယ်
။မြန်မာစစ်ကောင်စီပေါ်နောက်ထပ်အရေးယူတန်ခတ်မှုတွေချမှတ်ဖို့ဩစတြေးလျအစိုးရကလေးနက်စဉ်းစားနေကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ပြစ်မှတ်ထားအရေးယူတန်ခတ်ဖို့အခိုင်အမာဆွေးနွေးမှုတွေရှိနေပြီးဩစတြေးလျအစိုးရကလေးနက်စဉ်းစားနေပါတယ်လို့နိုင်ငံသားရေးဝန်ကြီးပန်နီဝေါန်ကစင်ကာပူနိုင်ငံတကာဘာပြူအားလေးလာရေးဌာန ISS ရုံးခွဲမှာကျင်းပတဲ့အမေးပြေကဏ္ဍအတွင်းဗုဒ္ဓဟူးနေ့မှာပြောဆိုသွားခဲ့တာပါစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းမြန်မာဒီမိုကရေစီရေးကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့အတူစီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နယ်တို့ကိုလည်းစစ်တပ်ကဖမ်းဆီးထားပါတယ်ရှောင်းတန်နယ်ဟာနိုင်ငံတော်လျှို့ဝှက်အုပ်ဒေချိုးဖောက်မှုအပါအဝင်တခြားဆွဲဆိုချက်တွေနဲ့ပါရင်ဆိုင်နေရတာဖြစ်ပြီးသူ့ရဲ့အမှုကိုတရားရုံးကကြားနာရမှာလဲဩစတြေးလျတန်ရုံးတာဝန်ခံတွေကိုကြားနာခွင့်ပေးမထားပါဘူးသူ့ကိုလွှတ်ပေးဖို့ဩစတြေးလျအစိုးရကတောင်းဆိုထားပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီကစစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတကာကမြန်မာစစ်တပ်ပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတော်တော်များများချမှတ်ထားသလိုဩစတြေးလျနိုင်ငံကလည်းမြန်မာစစ်တပ်ကိုလက်နက်နဲ့ဆက်ဆက်ပစ္စည်းတင်ပို့ရောင်းချခွင့်နဲ့ခရီးသွားလာခွင့်ပိတ်ပင်တာအပါအဝင်ဒဏ်ခတ်ပိတ်ဆို့မှုတော်များများကိုချမှတ်ထားတာဖြစ်ပါတယ
်စစ်တပ်ကအာဏာသိမ်းမှုအပေါ်ဆန့်ကျင်ဆန္ဒပြသူတွေနဲ့အထိုက်အခံလုပ်နေသူတွေကိုစစ်ကောင်စီကပုံမှန်အမျိုးမျိုးတက်ပြီးတော့ဖမ်းဆီးထောင်ညားတာတွေဆက်တိုက်လုပ်နေချိန်မှာပဲနိုင်ငံရေးအမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်တွေလည်းဖိအားပေးတာဖမ်းဆီးတာတွေရှိလာနေပါတယ်ရန်ကုန်တိုင်းအတွင်းမှာပြည်ခဲ့တဲ့တပတ်အတွင်းရှင်းနေသုံးဦးထက်မနည်းဖမ်းခံရပြီးတော့သူတို့ကိုဘယ်မှာထိန်းသိမ်းထားသလဲဆိုတာတော့မသိရဘူးလို့ရှင်းနေသူက VOA ကိုပြောပါတယ်။မန္တလေးဘက်မှာလည်းဒီတပတ်အတွင်းရှင်းနေလေးဦးထပ်ပြီးတော့ဖမ်းခံရတယ်လို့ရှင်းနေအတိုင်းအဝိုင်းကပြောပါတယ်။အဖမ်းအစီသတင်းတွေနဲ့ပတ်သက်လို့ရှင်းနေသူကလည်း VOA ကိုဇူလိုင်လ6ရက်နေ့ကအခုလိုပြောပါတယ
်။ဒီရန်ကုန်ဘက်မှာတော့၃လောက်လောက်တော့ဖမ်းနေလို့ပြောနေတယ်။လက်ရှိတော့ကျိုးရီမဝင်ရတာ၆ဝန်းတော့ရောက်မလာသေးဘူး။ဆက်သွားတာပဲရှိတယ်။ဘယ်နေရာမှာဒီကျိုးရီဝင်ရဆက်လို့လည်းမရှိဘူး။အဲလူသူမျိုးရောင်းနဲ့လူသားတယောက်တော့ပြီးတယ်။ဆရာတို့ဟုတ်အသေးသေးတော့လိုက်နေတယ်။ဟိုအတိအကျတော့နည်းနည်းသိမရဘူး။
မန္တလေးဖက်မှာတော့အိုးပူတောင်အကျဉ်ထောင်တွင်တရားရုံးကနေအမှုလိုက်ပြီးတော့အပြန်မှာအရှင်းနေရအဖမ်းခံရတာပါနိုင်ငံရေးအမှုလိုက်ပေးနေတဲ့သူတွေဖမ်းခံနေရတာမို့ရှင်းနေတချို့လဲနိုင်ငံရေးအမှုလက်ခံလိုက်ပါဆောင်ရွက်ပေးဖို့ဆိုရင်လာကြပါတယ်ရှင်းနေတချို့ဆိုရင်အိုးပူတောင်အထူးတရားရုံးရဲ့တရားခွင်ကိုတောင်မလာဘူးတဲ့အခြေဖြစ်လာတယ်လို့ရှင်းနေအတိုင်းဝိုင်းကပြောပါတယ်ရန်ကုန်မန္တလေးအပြင်ရှမ်းပြည်နောင်ကျွန်းနဲ့ကချင်ပြည်နယ်တို့တွေမှာပါနိုင်ငံရေးအမှုလိုက်ရှင်းနေတချို့အဖမ်းအစီခံရတာတွေရှင်းနေပါတယ်အဲ့ဒီရှင်းနေတွေကိုလည်းအကြံဖက်ဥပဒေပုံမှန်တွေတက်ပြီးတော့တရားစွဲထားပါဗျ။အာနာသိမ့်ပြီးတော့တနစ်ကျော်ကာလအတွင်းမှာစစ်ကောင်စီကဖမ်းဆီးထားတဲ့ရှင်းနေစုစုပေါင်း20ကျော်လောက်ရှိပြီလို့ရှင်းနေတွေကပြောပါဗ
ျ။ NLD အစိုးရလက်ထက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့တာဝန်ယူခဲ့သူဦးလှသိန်းအပါအဝင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်း3ဦးကိုထောင်ဒဏ်3နှစ်စီချမှတ်လိုက်ပါဗျ။ရာထူးရှိချိန်ကအာဏာအလွဲသုံးစားလုပ်ပြီးရွေးကောက်ပွဲမဲမတမာမှုမြောက်အောင်လှုပ်ဆောင်ခဲ့တယ်ဆိုပြီးနေပြည်တော်အချင်းထောင်ကထူးတရားရုံးကနေပြစ်ဒဏ်ချမှတ်ခဲ့တယ်လို့သူတို့ရဲ့ရှေ့နေသူက VOA ကိုအတည်ပြုခဲ့ပါတယ
်။ဟုတ်တယ်ဥက္ကဋ္ဌကသုံးဥက္ကဋ္ဌရဲ့အေးမှုရဲ့အဲဒီတန်တေးဖွဲ့ဝင်ပေါ့နော်သူတို့သုံးလောင်းကိုဟိုတရားကိုသုံးနေတတ်သုံးတဲ့ကာကြီးနဲ့ခါလိုက်ဒီနေ့ပါတယ်ဥမျက်နှာရင်ရဲ့တန်တေးရဲ့နောက်ဥလာဆိုင်ရဲ့ဥလာဆိုင်ဥက္ကဋ္ဌဆိုတော့
စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်း NLD အစိုးရလက်ထက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့တာဝန်ယူခဲ့သူဦးလှသိန်းရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်တွေဖြစ်ကြတဲ့ဦးမြင့်နိုင်နဲ့ဦးတန်းထေးတို့ကိုဥပဒေပုံမှန်130ကာကြီးနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။တရားရုံးစစ်ချက်တွေအရစစ်ကောင်စီရဲ့ဆွဲထားချက်တွေကမမှန်ကန်တဲ့အပေါ်သူတို့ဘက်ကဥပဒေအချက်လက်တွေနဲ့ကိုးကားထုချေခဲ့ပေမဲ့ဒီထုချေချက်တွေကိုတရားသူကြီးဘက်ကထည့်သွင်းစဉ်းစားခဲ့ခြင်းမရှိဘူးလို့တရားရုံးနဲ့နှိစက်သူတွေကပြောပါတယ်။
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တိုက်ဆိုသလိုစစ်ကောင်စီနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တို့ကြားပစ်ခတ်တိုက်ခိုက်မှုတွေပေါပေါက်နေတဲ့ကယားပြည်နယ်ကလွိုက်ကော်မြို့နယ်လောပိတာကျေးရွာဘက်မှာဇူလိုင်လပထမပတ်အတွင်းတိုက်ပွဲပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းအသုံးပြုတိုက်ခိုက်နေတယ်လို့ကရင်နီအမျိုးသားများကကွယ်ရေးတပ် KNDF က VOA ကိုပြောပါတယ်။လောပိတာကျေးရွာနာကစစ်ကောင်စီရဲ့တပ်စခန်းကိုဒေသခံကာကွယ်ရေးတပ်တွေကဝင်ရောက်တိုက်ခိုက်ရာကနေတိုက်ပွဲပြင်းထန်ခဲ့တာပါ။ Shami Dama Maro, Peko Munema, Dila Padama Badjun, Taipuarima, Gayeni Puba, Puepeka, Sadute Songarello, Eddie Dida Peka, Trinuma, Piovare. Taipuare, Drin, Sikansi Pekale, De Somo Shirello, Sobeme, Pio Ega, Dicha, Dima Punaimao. Gayen Pine, Gayen Eli Damahanga, Nemitega, Yakin Lenakai, E. Apoye, Siskan Kugo, Yama Sita Peka, Chatali Yenesine, Laya Bonje, Taka Kerajao.
เออตับพ่อวินชาอูเตซงပြီးတော့ထိုင်ရရသူတချို့ရှိခဲ့ပါတယ်ဆေးယုံဆေးကန်တွင်လည်းအထက်ချုပ်ဆေးယုံတွင်လည်းပျက်စီးခဲ့ရတယ်လို့အေအေဖက်ကထုတ်ပြန်ထားပါတယ်ဇူလိုင်လ၄ရက်နေ့တိုက်ခိုက်မှုကိုရည်ရွယ်ချက်ရှိရှိဆောင်ရွက်တယ်လို့ဒီလောက်ရအပေါ်တုံ့ပြန်ရည်ယူသွားမယ်လို့အေအေအဖွဲ့ပြောခွင့်ရခိုင်သူခါကပြောအေကိုပြောပါတယ်ချင်းနေနေထားဖို့မူတည်ပြီးတော့မှဟိုလိုအပ်ရင်လိုအပ်တယ
စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံအနှံ့အခုလိုလက်နက်ကိုင်တိုက်ပွဲတွေနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်တေဆုံးခရသူတွေရောနေရစွန့်ပြီးတော့ထွက်ပြေးနေရတဲ့အပြစ်မဲ့ပြည်သူတွေလည်းဆက်ပြီးတော့တိုးလာနေကြပါရှမ်းကယားပြည်နယ်ဘက်ကစစ်ကောင်စီတပ်အင်အားတိုးချဲ့ထားပြီးတော့စစ်ရဲလှုပ်ရှားနေတာကြောင့်နေရက်သိမ်းရှောင်နေရတဲ့ပြည်သူတွေကြမှာလဲအခြေခံစားတောက်ရေးဂျမရေးကိစ္စအပြင်ကလေးငယ်တွေရဲ့အနာဂတ်ပညာရေးအတွက်ပါပူပန်နေကြတာဖြစ်ပါတယ
်တပတ်အတွင်းမြန်မာသတင်းတွေကနေအခုတကတပတ်အတွင်းနိုင်ငံတကာသတင်းတွေကိုထုတ်လွှင့်ပေးပါမယ်မဟာဗျူဟာရအချက်ချာကြတဲ့ပင်လယ်နယ်ထဲက snake ကျွန်းမွေကျွန်းကိုယူကရိန်းတပ်ဖွဲ့တွေကပြန်လည်ထိန်းချုပ်နိုင်လိုက်ပါပြီ။ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ရာထူးကနေနှုတ်ထွက်ဖို့သဘောတူညီလိုက်ပါပြီ။စင်ဂယ်ကူးစက်တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုတွေကြောင့်တရုတ်နိုင်ငံတဝမ်းအပြင်မထွက်ရကန့်သတ်ပိတ်ပင်ခံထားရပါတယ်။ဒီလိုတပတ်အတွင်းကနိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်ကပြောပြမှာပါ
။ဗြိတိန်နိုင်ငံမှာအစိုးရအဖွဲ့အတွင်းမှာရာထူးခံအမှုပြဿနာနဲ့ကြုံနေရတဲ့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရာထူးကနေနှုတ်ထွက်ပေးဖို့သဘောတူလိုက်တဲ့အကြောင်းဇူလိုင်လ9ရက်နေ့မှာကြေညာခဲ့ပါတယ်
။ It is clearly now the will of the Parliamentary Conservative Party.
ဗြိတိန်အစိုးရအဖွဲ့အတွင်းမှာအချက်တွေအင်ဆိုင်နေရပြီးတော့အစိုးရဝန်ကြီးအဖွဲ့ဝင်တွေနှုတ်ထွက်နေတဲ့အချိန် Conservative Party တွင်းကလွှတ်တော်အမတ်တွေကလည်း PRP တိုက်တွန်းနေချိန်မှာအခုလိုရာထူးကနေနှုတ်ထွက်ဖို့သဘောတူလိုက်ပြီးဖြစ်တဲ့အကြောင်းကြေညာချက်ထွက်လာတာပါ။အစိုးရဝန်ကြီးအဖွဲ့ဝင်တွေကိုရီးအရာရှိတွေနဲ့လွှတ်တော်အမတ်အယောက်40ကျော်နှုတ်ထွက်ပြီးတော့ကျင့်ဝတ်ပိုင်းဆိုင်ရာစီမင်းစည်းကမ်းချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့အရှုပ်ထွေးတွေကိုလည်းရင်ဆိုင်နေရတာပါ Conservative Party အတွင်းမှာအယုံကြည်မရှိအစိုးကိုအနိုင်ရခဲ့ပြီးတော့တည်င်းပတ်အနည်းငယ်ကြာမှာပဲဝန်ကြီးချုပ် Boris Johnson နှုတ်ထွက်ပြီးပို့တောင်းဆိုမှုတွေနဲ့ထပ်ပြီးတော့ရင်ဆိုင်ခဲ့ရတာပါကျင်းဝင်တဲ့ပတ်သက်လို့ဝေဖန်ခံနေရတဲ့ conservative လွှတ်တော်အမတ် Chris Pincher ကိုပါတီမှာအရေးပါတဲ့နေရာမှာတာဝန်ပေးခဲ့မိတဲ့အတွက်ဝန်ကြီးချုပ်အပေါ်မှာကန့်ကွက်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။အဲဒီနောက်အစိုးရဝန်ကြီးအဖွဲ့ဝင်တွေနှုတ်ထွက်သွားခဲ့တာပါ။ COVID ကရောဂါကာလကန့်သတ်ချက်တွေကိုဖောက်ပြက်ပြီးတော့ဝန်ကြီးချုပ်ရဲ့ရုံးမှာပါတီပွဲတွေကျင်းပခဲ့တဲ့အတွက်ရဲတပ်ဖွဲ့ကဒဏ်ရိုက်တာကိုလည်းခံခဲ့ရပါတယ်။UK နိုင်ငံအတွက်အနောက်မဟာမိတ်နိုင်ငံတွေကပေးတဲ့လက်နက်ကြီးတွေကထိထိရောက်ရောက်နဲ့ရုရှားတပ်တွေကိုပြန်လည်တုံ့ပြန်နိုင်ပြီဆိုပြီးတော့ UK သမ္မတဗလာဒီမီယာဇီလန်စကီကပြောခဲ့ပါတယ်။ဒီလက်နက်တွေဟာ UK ကအတိအကျလိုအပ်နေတဲ့လက်နက်တွေဖြစ်ပြီးတော့ရုရှားတပ်တွေအတွက်အရေးပါတဲ့နေရာတွေကိုပိတ်မှတ်ထားပြီးတော့တိုက်ခိုက်နိုင်ပြီဖြစ်တဲ့အကြောင်းသမ္မတဇီလန်စကီကဇူလိုင်လ6ရက်နေ့မှာပြောခဲ့ပါတယ်။လက်နက်တူလောင်တဲ့နေရာတွေထောက်ပို့ရေးအတွက်အရေးကြီးတဲ့နေရာတွေအပေါ်မှာတိုက်ခိုက်နိုင်တဲ့အတွက်ရုရှားတပ်တွေဘက်ကထိုးစစ်ဆင်တဲ့အရှိန်တိတိတသားရှော့ချနိုင်တယ်လို့လူတွေကပြောပါတယ်။ယူကရိန်းနယ်မြေတွေအားလုံးကိုပြန်ပြီးတော့သိမ်းပိုက်နိုင်အောင်ကြိုးစားမယ်အကြောင်းယူကရိန်းသမ္မတကကတိပြုခဲ့ပါတယ်။ရုရှားတပ်တွေဟာယူကရိန်းအရှေ့ပိုင်းကဒေါန်ဘတ်ဒေသကိုသိမ်းပိုက်နိုင်ဖို့ကြိုးစားတိုက်နေခြင်းအခုလိုပြောသွားခဲ့ရတဲ့ဖြစ်ပါတယ်။မဟာဗျူဟာအရာအချက်ချာကြတဲ့ပင်လယ်နဲ့ထဲက snake ကျွန်းကိုယူကရိန်းတပ်တွေပြန်ပြီးတော့ထိန်းချုပ်နိုင်ပြီဆိုတာကိုပြသတဲ့အနေနဲ့ယူကရိန်းစစ်သားတွေကယူကရိန်းအလံကိုလွှင့်ထူနေတဲ့ဗီဒီယိုကိုလည်းယူကရိန်းစစ်တပ်ကဇူလိုင်လ9ရက်နေ့တုန်းကထုတ်ပြန်ခဲ့ပါလေ။ဒီသတင်းမှနောက်ပိုင်းမှာကမ္ဘာစီးပွားရေးအရာကြီးနိုင်ငံ20 G20 နိုင်ငံကြီးဝင်ကြီးတွေအစည်းအဝေးပွဲကိုအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပခဲ့ပါတယ်။ကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်ရေးနဲ့စားနပ်ရိက္ခာဖူလုံရေးကိစ္စရပ်တွေကိုဆွေးနွေးကြဖို့စီစဉ်ထားပေမဲ့ယူကရိန်းစစ်ပွဲကိစ္စကလွှမ်းမိုးခဲ့တာပါ။တရုတ်နိုင်ငံကြီးဝန်ကြီးဝမ်ယီနဲ့ရုရှားနိုင်ငံကြီးဝန်ကြီးဆာဂေးလက်ဗရော့တို့နှစ်ယောက်ဟာအစည်းအဝေးလာနေတဲ့လမ်းကူးလက်မှာပဲဒေသရင်းနိုင်ငံတွေကိုသွားပြီးတော့ထောက်ခံမှုပိုရရှိဖို့နဲ့တရုတ်နဲ့ရုရှားကြားပူးပေါင်းဆောင်ရွက်မှုပိုပြီးတော့ခိုင်မာရေးလှုံ့ဆော်ခဲ့ကြပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကတော့တရုတ်နိုင်ငံကြီးဝန်ကြီးနဲ့ဇူလိုင်လ9ရက်နေ့မှာတီးခြားတွေ့ဆုံခဲ့ပါတယ်။မဲခင်ပြောင်စုကရုရှားသမ္မတဗလာဒီမီယာပူတင်ပေါ်မှာအတက်နိုင်ဆုံးတန်ခတ်အရေးယူမှုတွေအများဆုံးချမှတ်ဆောင်ရွက်သွားဖို့စီစဉ်နေတာမှာလာမယ့်နိုဝင်ဘာလမှာကျင်းပဖို့ရှိနေတဲ့ G20 ထိပ်သီးစည်းဝေးပွဲမှာရုရှားသမ္မတကိုမဖိတ်ဖို့တောင်းဆိုထားပြီးတော့ရုရှားသမ္မတပါလာရင်အမေရိကန်ကအစည်းအဝေးပွဲကိုတပိတ်မှောက်မယ်အကြောင်းလည်းချိန်ချောက်ထားပါသည် Even I can tell you, Nene, Yin and Dadu Pisiri, she Ashago, Yang Chanai Ao, Kuni Losang, Binny Durigo, Yu Dakade Jinja Jago, American Adi, then Patamatina Tawari. Tuning and I see why Long and Koye, Aras of Amya Pidazu, Yue Ine, the Chanang and Akom near Boma, Yu Pesu Taraba. You can add a pogo in a company with happy legwe dita, a cheese eye. See why Koyago don't tap your Iran company by name. Dola Tanchi then a token we go, Dion Ned Tashi Ashago, Young Tanai on top and get it so be your American Banai when you tanai Jina Jama Popia Tavali. Sing a gusset the coronavirus for Piana Murizao, Tioning at the one Tanya and a chide July Lachau and Niga Sabido, and Pimatoya can that baby can tie a body. ကဘာလက်ခီးသွားတဲ့အသွားများတဲ့ရှေးခေချင်းမင်းဆက်ရဲ့တရာကော့တာရှုပ်ယုံစစ်တီတွေရှိရာရှီယမ်မြို့မှာစီးပွားရေးလုပ်ငန်းတွေပိတ်ပင်ထားရပါတယ်။ရှန်ဟိုင်းဘေကျင်းနဲ့တခြားမြို့တွေမှာလည်းစင်ကဲကူးစက်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးတွေတွေ့နေရတဲ့အချိန်မှာပဲရှီယမ်မြို့မှာနောက်ထပ်ကူးစက်သူအယောက်
上海马的球地大概率苏亚嘎快点差比他的阿萨到超班目的亚运的这样卢木国也东比度的球嘎一大概话的今天苏亚班东啊拉内杰一片没退呀北平开亚的青年牛狗变要到来苏比奥来表述他家的吧比如美丽感当啊等你们来看阿西人队够设立讨论比你吧的比如一个讨论比的阿西人队呢不得路为万年的阿江北京呢第一的钱当数路径呢所以
email လိပ်စာက American ငွေကြေးဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်တရုတ်နိုင်ငံကြေးဝန်ကြီးနဲ့ငါးနိုင်ကျော်တွေ့ဆုံမှုပြီးမှာစနေနေ့သတင်းစာရှင်းလင်းမှာဝန်ကြီးဘလင်ကန်ကအဲ့လိုပြောခဲ့တာပါတရုတ်နိုင်ငံကြေးဝန်ကြီးနဲ့ငါးနိုင်ကျော်တွေ့ဆုံမှုပြီးမှာစနေနေ့သတင်းစာရှင်းလင်းမှာဝန်ကြီးဘလင်ကန်ကအဲ့လိုပြောခဲ့တာပါတရုတ်နိုင်ငံကြေးဝန်ကြီးနဲ့ငါးနိုင်ကျော်တွေ့ဆုံမှုပြီးမှာစနေနေ့သ ပြန်လည်နေတဲ့တရုတ်နိုင်ငံကျိုင်းဝန်ကြီးကလည်းနိုင်ငံငယ်ဆက်ဆံရေးကမောက်ကမဖြစ်ခွန်ရတာနဲ့မိမိတို့တရုတ်နိုင်ငံကချင်းချောက်မှုအဖြစ်နဲ့အထင်မြင်လွဲနေတာကဒါအမေရိကန်ရဲ့မူဝါဒတွေတလွဲတချို့ဖြစ်ကုန်တာလို့အပြစ်တင်ပြောကြခဲ့ပါတယ်။လောက်ကျန်တက်ဖြတ်တာခံခဲ့ရတဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေရဲ့ရုပ်လောင်းတည်ယူလာတဲ့မော်တော်ယာဉ်နဲ့ဟာတိုက media တွေကပြောပါတယ်စနေနေ့ကကိုလံဘုံမြို့တော်မှာရှိတဲ့သမရအိမ်တော်ကိုထောင်နဲ့ချီတဲ့ဆန္ဒပြသူတွေဝင်ရောက်စီးနှင်းခဲ့ကြတယ်လို့ဝင်းကြီးချုပ်အိမ်ကိုလည်းမိရှုခဲ့ပြီးတဲ့နောက်သမရယာရုကထွက်ပြေးဖို့အတွက်လက်ခံလိုက်ပါပြီပါတီခေါင်းဆောင်တွေအစည်းအဝေးဆုံးဖြတ်ချက်ကိုသမရဂိုတာဘာယာရာဂျာပတ်စကာကလက်ခံခဲ့တာလို့လွှတ်တော်ဥက္ကဋ္ဌကစနေနေ့မှာပြောကြားခဲ့ပါတယ
်တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးတာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Charles Stamock တို့ဖြစ်ကြပါတယ်ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းတို24 40 51နဲ့လိုင်းလမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်သောတာရှင်နဲ့မြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းဝေးကြပါစေVOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.